Welcome to the Voice of America in Burmese.
ဗီယံဘောင်ကင်ဝေးတဲ့ညတညဖြစ်ပါစေဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American တန်ကနေ2022ခုနှစ်ဇူလိုင်လ15ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းလုပ်ပြီးတဲ့31 32နဲ့51တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါခင်ဗျာဒီညတော့စီစဉ်မှုကတော့ကျွန်တော်ရန်တိုင်းမှာအခုညပိုင်းနာဆင်ရမယ့်သတင်းတွေမှာတော့ရန်ကုန်မှာကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူတွေအဆမတန်များလာနေတဲ့အတွက်သုတ်တံတွေခွဲခြားသတ်မှတ်လိုက်ပါတယ
်။ဘော်ရီပုံမှန်ရတော့များတယ်။ရုပ်နဲ့များတယ်ဆိုနည်းနည်းဘော်ရီကများတယ်ဒီတဘောလေးပဲရှိပါတယ်။အချိန်ကတော့ဒီမှာတော့ကျွန်တော်ပုံမှန်တော့သတ်မှတ်ထားတယ်6နာရီပေါ့နော်။များတဲ့ခါကျရင်တော့6နာရီဆိုနည်းနည်းကျော်အောင်ကျော်တယ်။ဒီကလက်ခံရေးတောင်ရှိတယ်အဲ့ဒါည
ဒါကတော့ကြည်စုရွာတုတ်တန်တာဝန်ရှိသူတို့ပြောတော်တာဖြစ်ပါတယ်ဒီကြောင်းကိုမကြာခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်ရခိုင်ပြည်နယ်မှာတော့ကိုဗစ်ဆိုင်ရာစီကံမလိုက်နာတဲ့သူတွေကိုအရေးယူသွားမယ်ဆိုတဲ့အကြောင်းတခါကိုဗစ် -19 ကာယောဂါကူးစက်ခံထားတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီမဟုတ်လို့မှုဆောင်အပေါ်ဝင်ဦးညံဝင်းရဲ့ကျမကြီးအခြေအနေပါဝင်နိုင်ငံတော်ဝန်ကဆန္ဒပြပွဲနောက်ဆုံးအခြေအနေတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့ကြာသပတေးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုယ်တော်ဝန်နိုင်တဲ့အမများသူစင်အောင်တို့ချိန်ညပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံမှာအခုရပိုင်းအတွင်းကိုဗစ် -19 ရောဂါပိုးကူးစက်နေသူအရေအတွက်သိသိသာသာတိုးလာနေတာမှာလွန်ခဲ့တဲ့24နှစ်အတွင်းဓာတ်ခွဲမှုနမူနာစုစုပေါင်း 11,044 ခုကိုစစ်ဆေးခဲ့တာမှာပိုးတွေ့လူနာသက် 4,188 ဦးတွေ့ရှိခဲ့တယ်လို့ကျန်းမာရေးနဲ့အားကစားဌာနကည7နာရီမှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒါဟာဓာတ်ခွဲနမူနာစုစုပေါင်းရဲ့38ရာခိုင်နှုန်းနီးပါးမှာယောဂပိုးကူးစက်နေသူတွေ့ရှိခဲ့တာဖြစ်ပြီးခဏိအချိန်ထိအများဆုံးဖြစ်ပါတယ်။ဒါအပြင်လွန်ခဲ့တဲ့24နာရီအတွင်းမှာပဲသေဆုံးသူ165ဦးရှိခဲ့တဲ့အတွက်လဲကျန်းမာရေးဌာနကကောက်ခံရရှိတဲ့စည်ရင်းအရဒါဟာတစ်နှစ်အတွင်းသေဆုံးသူအများဆုံးဖြစ်ပါတယ်။ယောဂပိုးကူးစက်နေသူတွေအတွက်အောက်ဆီဂျင်လိုအပ်ချက်တွေကြီးမားနေတာကြောင့်စစ်ကောင်စီကထုတ်ပြန်ထားတဲ့ကာဖျူးအမိန့်ကိုအာခံပြီးအောက်ဆီဂျင်ရရှိရေးအတွက်ရန်ကုန်မန္တလေးနဲ့တခြားမြို့ကြီးတွေမှာတန်းစီစောင့်ဆိုင်းနေကြတဲ့လူရန်ရှိတဲ့ပုံတွေလည်းလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့နေပါတယ်။အလားတူပဲဖြန့်နှံ့နေသူတွေအတွက်အောက်ဆီဂျင်လိုအပ်လို့အွန်လိုင်းလူမှုကွန်ရက်တွေပေါ်မှာလိုက်ရှာနေကြသူတွေလည်းခုနောက်ပိုင်းနေ့စဉ်ဆိုလိုတွေ့လာနေရပါတယ်။ဒီချိန်ထဲမှာပဲရန်ကုန်တိုင်းတွေကရေဝေး၊ထိန်ပင်၊ကြည်စု၊ကျူချောင်တုတ်တန်တွေမှာမြို့နယ်အလိုက်အလောင်းတွေကိုတကြိုဖို့စီပင်တရားကော်မတီကမြစ်တာရက်ခံထားပါတယ်။ဒါဟာရန်ကုန်တိုင်းအတွင်းသေဆုံးတိုးနေတဲ့အခြေအနေမှာမိတကြိုဖို့ရောက်လာတဲ့အလောင်းတွေကိုညအချိန်ထိတကြိုဖို့ဖြစ်လာတဲ့အခြေအနေကြောင့်ပါဇူလိုင်လ14ရက်မနေ့တုန်းကရေဝေးတုတ်တံမှာမိတ္တကြိုဖို့ဆောင်ဆိုင်နေရတဲ့အလောင်းတွေပုံနေတဲ့အထိဖြစ်ခဲ့ပါတယ်။မြို့နယ်ကိုမြို့နယ်အတွင်းကရောက်လာတဲ့အလောင်းတွေကိုတာဝန်ယူရမယ်။ကြည်စုတုတ်တံမှာတော့ဒီကနေ့အထိအလောင်းတွေများနေတယ်လို့သိရပါတယ်။ပုံမှန်ထက်တကြိုရမယ်အလောင်းအရေအတွက်များတာမှန်ပေမဲ့အရေအတွက်အတိအကျကိုတော့ပြောပြန်ခွင့်မရှိဘူးလို့အဲ့ဒီတုတ်တံကတာဝန်ရှိသူတူက VOE ကိုပြောပါတယ်။မြန်မာကျန်းမာရေးဌာနကပြောခွင့်ရဒေါက်တာတန်းနိုင်စိုးကလည်းတရားဝင်ကိန်းဂဏနေတဲ့မြေပြင်မှာသေဆုံးတဲ့နှုန်းကပိုများနေတယ်ဆိုတာစစ်ပညာရှုထောင့်အရာဖြစ်နိုင်ကြောင်းဇူလိုင်လ14ရက်နေ့က VOA ကိုပြောကြားခဲ့ပါတယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာ9လကျော်တင်းတင်းပြည့်ခဲ့ပေမဲ့ဒီကနေ့ထိအာဏာသိမ်းမှုဆန့်ကျင်ရေးဆန္ဒပြပွဲတွေမြို့နယ်တချို့မှာဆက်ရှိနေဆဲဖြစ်သလိုစစ်တပ်အတွက်သတင်းပေးသူအဖြစ်တန်တရားရှိခံရသူတွေလည်းနေ့စဉ်ရက်ဆက်ပြစ်ခတ်တပ်ဖြတ်ခံနေရတာပါမန္တလေးမြို့မှာဒီကနေ့ဇူလိုင်လ15ရက်နေ့နေ့လယ်ပိုင်းကမြတောင်တပိတ်စစ်ကြောင်းဟာမီတာကမဆောင်ဘူးစီဗင်အခွန်မဆောင်ဘူးအကောက်ခွန်မပေးဘူးကြည်ပိုးတွေမပေးဘူးဆိုပြီးကြွေးကြော်ဆန္ဒပြခဲ့ကြသလိုတန်ခါတမကတပိတ်စစ်ကြောင်းဟာလည်း158ရက်မြောက်နေ့အဖြစ်ဒီကနေ့မွန်းလွဲပိုင်းကချီတက်ဆန္ဒပြခဲ့ကြပါတယ်မုံရွာမှာတော့အရင်ရက်တွေကရန်ကုန်နဲ့တခြားမြို့တွေမှာပြုလုပ်ခဲ့ကြသလိုအမျိုးသမီးတွေဦးဆောင်တဲ့21ရာစုရဲ့ပန်ထရာဘီရင်မတပိတ်စစ်ကြောင်းလက်မတွေထွက်ချီတက်ဆန္ဒပြခဲ့ပါတယ်မြို့သမီးတွေကလည်းကြောက်ရွံ့မှုမရှိဘဲအာနာရှင်ကိုစန့်ကျင်တော်လှန်ကြတယ်ဆိုတာကိုပြကျင်တဲ့အတွက်အခုလိုမြို့သမီးဆန္ဒပြစစ်ကြောင်းတွေချီကျက်ကြတာဖြစ်တယ်လို့ဒီကနေ့မြို့သမီးဆန္ဒပြစစ်ကြောင်းမှာဦးဆောင်ပါဝင်သူတွေက VOA ကိုပြောပါတယ်တနင်္သာရီတိုင်းတရချောင်းမြို့နယ်အတွက်မှာရှိတဲ့ကျေးရွာတွေကအမျိုးသမီးတွေစုပေါင်းပြီးဒီကနေ့အာနာရှင်စန့်ကျင်ချီတက်ဆန္ဒပြခဲ့ကြပါတယ်ဒီသူတွေကအာဏာရှင်စန့်ကျင်ရေးကိုပုံစံအမျိုးမျိုးနဲ့ချီတက်ဆန္ဒပြနေကြတဲ့အချိန်ထဲမှာပဲစစ်တပ်ကိုထောက်ခံသူတွေနဲ့သတင်းပေးသူတွေအဖြစ်ဆွတ်ဆဲခံရသူတွေဟာလည်းနေ့စဉ်စူးစလိုပြစ်ခတ်တပ်ဖြတ်ခံနေရတာမှာမနေ့ဇူလိုင်လ14ရက်နေ့ကစကိုင်းတိုင်းမြောင်မြို့နယ်ကတဆန်ညပါတီကိုစားပြုပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းတအူးနဲ့သူ့ရဲ့လက်ထောက်တအူးတို့တနက်နဲ့တိုက်တက်ခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်ဒ data kan ywa da re ga pyu so thi lo yu sa khan tha ya de a ri lut daw ko se le haung ha sit tat ko tadin pe tu phit de lo so ba de a la du be yang kon dai data yi taung ko myo ne 53 yak kwat ga pyu so thi a phwa win phit tan ya shi khan ya de a myo ta ye tat jwa lo sha tu u tin thon so tu ha ma ne julai la 14 ye ne nya ni bai ga tin nat ne pit khan ya de dan ya ne te song twa de lo data kan ni ga pyo ba de di tat phyat mu re ye let de a phit budu ga ma thau pyan chin ya da ma shi de lo phan si mi da myo le ma shi de ba u khmyar မြန်မာကာဝေးဝန်ကြီးဌာနနဲ့ပတ်သက်နေတဲ့ဂျပန်အိမ်ချမ်းမြေစီမံကိန်းတစ်ခုဟာမြန်မာစစ်တပ်နဲ့ဆက်ဆက်နေတဲ့လုပ်ငန်းဖြစ်တာမို့ဒါကိုပြန်ရုပ်သိမ်းဖို့ဂျပန်နိုင်ငံကိုလူခွင့်ရွက်ဖွဲ့တွေကတောင်းဆိုနေကြပါတယ်။ဝိုင်းကွန်ပလက်စ်အိမ်ချမ်းမြေတိဆောက်ရေးလုပ်ငန်းဟာစစ်တပ်ပိုင်မြေပေါ်မှာဆောက်လုပ်နေတဲ့လုပ်ငန်းဖြစ်လို့မြန်မာစစ်တပ်အတွက်ဝင်ငွေရလန်းတ ဆောင်ရေးဌာနကိုပေးနေတာဖြစ်နိုင်ခြေအများကြီးရှိပါတယ်လို့လူခွင့်ရေးစောင့်ကြည့်အဖွဲ့ Human Rights Watch ရဲ့ဂျပန်နိုင်ငံဆိုင်ရာတာဝန်ကတပည့်ဤကဆာဤကပြောသွားတာပါမြန်မာကာကွယ်ရေးဝန်ကြီးဌာနပိုင်တဲ့မြေပေါ်မှာဟိုတယ်နဲ့ရုံးလုံငန်းတွေပါဝင်တဲ့ဒေါ်လာတန်ပေါင်းများစွာအကုန်ကျခံတိစောက်နေတဲ့ဒီစီမံကိန်းကိုဂျပန်ပုဂ္ဂလိကကုမ္ပဏီနဲ့အစိုးရလုပ်ငန်းတစ်ခုကရင်းနှီးမြှုပ်နှံတိစောက်နေကြတာဖြစ်ပါတယ်မြန်မာနိုင်ငံနဲ့စီးပွားရေးလှုပ်ဆောင်ရင်ကြုံလာရနိုင်တဲ့စင်ခုံမှုတွေကိုတေချာလေ့လာဆန်းစစ်ဖို့ဂျပန်ကုမ္ပဏီတွေပြက်ခွက်ခဲ့တယ်လို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့အပါအဝင်လူခွင့်ရေးအဖွဲ့တွေကထောက်ပြပြောဆိုနေကြတာပါဒီစီမံကိန်းမှာပါဝင်ပတ်သက်နေတဲ့ဂျပန်ကုမ္ပဏီတွေလုပ်ငန်းတွေအနေနဲ့တာဝန်ခံမှုရှိပြီးလူခွင့်ရေးအကြိမ်ကြိမ်ချိုးဖောက်နေတဲ့မြန်မာစစ်တပ်ကိုငွေကြေးထောက်ပံ့ပေးနေတဲ့ Wine Complex လုပ်ငန်းတွေကိုပြန်ရုပ်သိမ်းတဲ့လို့တပေးကြီးကဆိုင်ကြီးကပြောပါတယ်ဒီလုပ်ငန်းမှာပါဝင်နေတဲ့ဂျပန်ကုမ္ပဏီတွေနဲ့အစိုးရအရာရှိတွေကတော့သူတို့လုပ်ငန်းအတွက်မြေယာငားယံကကိုဂျားကဆက်သွယ်ပေးနေသူကတစင်ပေးနေတဲ့အကြောင်းနဲ့ဒီငွေတွေဟာမြန်မာအစိုးရလက်ထက်ရောက်ရှိတာဖြစ်ပြီးစစ်တပ်ကိုပေးနေတာမဟုတ်ဘူးလို့တုံ့ပြန်ပြောဆိုထားပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုမှာမြန်မာစစ်ကောင်စီကိုစားပြောဆိုစည်းရုံးလော်ဘီလုပ်ပေးဖို့ငားယံထားသူအစ္စရေးကနေဒါနိုင်ငံသားအေရီဘန်မနာရှေကအခချင်းငွေရယူရေးအခက်အခဲကြောင့်လော်ဘီလုပ်နေတဲ့လုပ်ငန်းတွေကိုရပ်ဆိုင်းထားတဲ့အကြောင်း Writer သတင်းဌာနကိုမနေ့ကပြောပါတယ်။အမေရိကန်ပြည်ထောင်စုရဲ့ပိတ်ဆို့တံခါးမှုစင်းမြင့်နေအရာမြန်မာစစ်ဗိုလ်ချုပ်ကြီးတွေစီကပေးမဲ့အခချင်းငွေကိုလက်ခံလို့မရတဲ့အတွက်မြန်မာကိုယ်စားအကျိုးဆောင်စီယုံပေးနေတဲ့လုပ်ငန်းတွေကိုရပ်နားလိုက်ပြီလို့ပြောပါတယ်။အေရီဘန်မနာရှေနဲ့ကနေဒါနိုင်ငံမွန်ထရီယယ်မြို့အခြေစိုက်သူ့ရဲ့ကုမ္ပဏီဖြစ်တဲ့Dickens and Metzen ကငားယံကဒေါ်လာ2တန်းနဲ့မြန်မာစစ်ကောင်စီကိုစားအကျိုးဆောင်ပေးဖို့ပြီးခဲ့တဲ့မလကမြန်မာစစ်ကောင်ဆောင်တွေနဲ့စာချုပ်ချုပ်ဆိုထားတာပါအမေရိကန် Saudi Arabia အာရဗ်စော်ဘွားများပြည်ထောင်စု Israel နဲ့ Russia နိုင်ငံတို့အပြင်ကုလသမဂ္ဂလိုနိုင်ငံတကာအဖွဲ့အစည်းတွေမှာမြန်မာစစ်အုပ်ချုပ်ရေးကောင်စီကိုကိုစားပြုပြီးပြောဆိုစည်းရုံးသွားဖို့သဘောတူငားယံထားတာဖြစ်ပါတယ်ကုမ္ပဏီအနေနဲ့မြန်မာနိုင်ငံရဲ့အကျိုးစီးပွားတွေအတွက်မူဝါဒတွေအကောင့်ထဲပေါ်ဆောင်ရွက်ရမှာအထောက်အကူပြုသွားဖို့နဲ့တန်ပီရဲ့အခြေအနေမှန်ကိုကူညီရှင်းပြသွားမယ်အကြောင်းအမေရိကန်တရားရေးဌာနကိုတင်သွင်းတဲ့သဘောတူညီချက်မှတ်တမ်းတွေမှာဖော်ပြထားပါတယ
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ52 kHz 9383ည32 kHz 9303ည52 kHz 585တို့ဖြင့်စနေတင်းတွေမှာလိုင်းလက်မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါတင်းတွေကိုဆက်လက်ကြီးညာပေးပါမယ်ရှင်မြန်မာနိုင်ငံအပါအဝင်ကျူဘာအင်ဒိုနီးရှားဆီးရီးယားလီယွန်အပြင်စပိန်ပန်းဖြေကျွန်းတချို့ကနေပြင်လာတဲ့ဗြိတိန်နိုင်ငံသားလူငယ်တွေကိုဗစ်ကာကွယ်ဆေးနှလုံးအပြည့်အဝမထိုးရသေးရင်တိချခွဲဟိုတယ်ကွာရန်တင်း10ရက်နေဖို့ဗြိတိန်အစိုးရကညွှန်ကြားလိုက်ပါတယ်
I think we all know by now that traveling at the moment is not the same as it was before. There was a
ကယောဂကူးစက်မှုတွေကြောင့်ကမ္ဘာတဝန်းခရီးသွားလာကြတာတွေဟာအရင်ကနေမတူဘူးဆိုတာအလုံးသိပါတယ်။ယောဂကူးစက်မှုတွေတိုးလာလို့စောင့်ကြည့်နေရတဲ့နိုင်ငံတွေကိုသွားလာဖို့အတွက်ကြိုတင်လက်မှတ်ဝယ်ထားမယ်ဆိုရင်တတ်မှတ်ချက်တွေနဲ့အညီပြန်ပြီးတော့ပြင်ဆင်နိုင်ဖို့ငွေပြန်အန်းတာဒါမှမဟုတ်တဲခိုစရာနေရာပြန်ပြောင်းနိုင်အောင်ပြင်ဆင်ထားဖို့လိုတယ်ဆိုပြီးဗြိတိန်သယ်ယူပို့ဆောင်ရေးဝန်ကြီး Grant Shapp ကပြောဆိုသွားတာပါ။ကိုဗစ်ရောဂါကူးစက်မှုတွေများလာတဲ့အတွက်စောင့်ကြည့်နေတဲ့နိုင်ငံတွေထဲမှာဗြိတိန်နိုင်ငံသားလူငယ်တွေနှွေရသည့်အများဆုံးသွားလာတဲ့စပိန်နိုင်ငံကအီဘီဇာ၊မာလိုကာနဲ့မနော်ကာကျွန်းတွေကိုလည်းထပ်ပြီးဖြည့်ဆွတ်ထားပါဗျ။ 2020ပြည်နှစ်အတွင်းကမ္ဘာတဝန်းနိုင်ငံတွေမှာအခြေခံကာကွယ်ဆေးမထိုးနိုင်တဲ့ကလေးငယ်23သန်းအထိရှိတဲ့အကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးနဲ့ UNICEF ကုလသမဂ္ဂကလေးများရမုံငွေအဖွဲ့တို့မနေ့ကထုတ်ပြန်တဲ့စီးရင်တွေမှာဖော်ပြထားပါတယ်။အခြေခံကာကွယ်ဆေးမထိုးနိုင်တဲ့ကလေးငယ်အရေအတွက်ဟာ2019ခုနှစ်ကနေစရင် 3.8 သန်းတိုးလာတယ်လို့စီးရင်တွေမှာဖော်ပြပြီးအများစုဟာအရှေ့တောင်အာရှနဲ့မြေတဲပင်လယ်နိုင်ငံတွေကဖြစ်တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါရယ်ပြီးခဲ့တဲ့နှစ်အတွင်းကမ္ဘာတဝန်းကိုဗစ် -19 ရောဂါကူးစက်မှုတွေကြောင့်နိုင်ငံအတော်များများမှာကလေးငယ်တွေကိုကာကွယ်ဆေးထိုးဖို့အစီအစဉ်တွေမလုပ်နိုင်ခဲ့တာကိုကုလသမဂ္ဂအဖွဲ့အစည်းတွေကအဓိကထောက်ပြပါရယ်ပုံမှန်အားဖြင့်စုံစုနာမိခိုင်ရောဂါကျညာချောင်းဆိုဝက်သက်စတဲ့ယောဂါတွေနဲ့ပတ်သက်လို့ကလေးငယ်တွေကိုကာကွယ်ဆေးထိုးတဲ့အစီအစဉ်တွေရှိပေမဲ့ကလေးငယ်18သန်းလောက်ဟာပြီးခဲ့တဲ့နှစ်အတွင်းဘာကာကွယ်ဆေးမှထိုးနိုင်ခဲ့ပုံမရှိဘူးလို့ UNICEF အဖွဲ့ကြီးကပြောပါရယ်ဒီကလေးငယ်တွေဟာပဋိပက္ခဖြစ်ပွားရာနေရာတွေမှာနေထိုင်သူတွေအပြင်ပြစ်ပယ်ထားတဲ့ဝေးလံတဲ့နေရာတွေဒါမှမဟုတ်အခြေခံကျန်းမာရေးနဲ့လူမှုစောင့်ရှောက်ရေးဝန်ဆောင်မှုမရတဲ့ဆင်ခြေဖုံးဒေသတွေမှာနေထိုင်သူတွေဖြစ်တယ်လို့ UNICEF ကပြောပါရယ်ရှင်အရှေ့အာရှနဲ့ပစိဖိတ်ဒေသရဲ့ဒီနှစ်အတွင်းစီးပွားရေးဖွံ့ဖြိုးမှုနှုန်းဟာအရင်မှန်းဆခဲ့တဲ့နှုန်းအောက်ရောကျမဲ့ပုံရှိတယ်လို့ကမ္ဘာ့ဘဏ်ကပြောဆိုလိုက်ပါတယ်။မြန်မာအပါအဝင်ဒီဒေသရင်းကနိုင်ငံအများပြားမှာကိုဗစ် -19 ကူးစက်မှုတွေပြန်တိုးလာနေတာနဲ့ကာကွယ်ဆေးအလုံလောက်မရတာတွေကစီးပွားရေးဖွံ့ဖြိုးမှုကိုတိတိတသားထိခိုက်လာနိုင်တာကြောင့်အရင်မှန်းဆသလောက်မဖြစ်နိုင်တော့ဘူးလို့ကမ္ဘာ့ဘဏ်ကခန့်မှန်းလိုက်တာပါ။တရုတ်နိုင်ငံအပါအဝင်အရှေ့အာရှနဲ့ပစိဖိတ်ဒေသမှာဒီနှစ်ထဲစီးပွားရေးဖွံ့ဖြိုးမှု 4.4% ခန့်တုန်းရှိနိုင်တယ်လို့ပြီးခဲ့တဲ့မတ်လတုန်းကခန့်မှန်းခဲ့ပေမဲ့အခုအခါတော့ပဋိပက္ခတွေဖြစ်နေတဲ့မြန်မာနိုင်ငံလိုနိုင်ငံတွေမှာအကြက်တဲတွေပို့ပြီးတော့ကြုံရတာရှိတယ်လို့ဒေတာရင်းစီးပွားဖွံ့ဖြိုးမှုနှုန်းဟာ400ခန့်နှုန်းလောက်ပဲရှိနိုင်တော့မယ်လို့ခန့်မှန်းတဲ့အကြောင်းကမ္ဘာ့ဘဏ်ဥက္ကဋ္ဌ David Malpass ကဒီကနေ့ online ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်ကမ္ဘာ့ဘဏ်ရဲ့ခန့်မှန်းချက်အရမြန်မာနိုင်ငံစီးပွားရေးဟာမတ်လထဲမှာ100ခန့်နှုန်းအထိကျဆင်းခဲ့တယ်လို့ကမ္ဘာ့ဘဏ်ဥက္ကဋ္ဌ David Malpass ကပြောပါရယ်အင်တာနက်မှာရေးသားထုတ်လွှင့်နေတာတွေနဲ့ပတ်သက်လို့အကြောင်းအရာအရာဘေးကင်းလုံခြုံတဲ့နေရာဖြစ်ဖို့လိုတယ်လို့ကန့်သက်ပိတ်ပင်တာတွေနဲ့ပတ်သက်လို့လည်းအခြေခံလူအခွင့်အရေးကိုမထိခိုက်ဖို့လိုတယ်လို့မနေ့ကဂျနီဗာမှာကျင်းပတဲ့အင်တာနက်ဆိုင်ရာကုလသမဂ္ဂညီလာခံအပီးသတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂလူအခွင့်အရေးရုံးအရာရှိတွေကပြောဆိုပါရယ်2020ပြည့်နှစ်အတွင်းမြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း30လောက်မှာအင်တာနက်ပိတ်ပင်မှု155ကြိမ်ရှိခဲ့တဲ့အကြောင်းနဲ့2021ခုနှစ်မေလအထိအင်တာနက်ပိတ်ပင်မှုအကြိမ်90လောက်ရှိခဲ့တယ်လို့နိုင်ငံတကာအင်တာနက်ပိတ်ပင်မှုလေ့လာရေးအဖွဲ့တစ်ခုဖြစ်တဲ့ Access Nouns Keep It On အဖွဲ့ကမှတ်တမ်းပြုစုထားတာကိုကုလသမဂ္ဂလူခွင့်ရေးရုံးအင်တာနက်အကြောင်းအရာပိုင်းဆိုင်ရာဌာန Director Becky Hicks ကပြောဆိုသွားပါတယ်အမုံတရားနဲ့အကြမ်းဖက်မှုတွေကိုသွေးထိုးလှုပ်ဆော်တာတွေမဖြစ်အောင်စီစစ်ရမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့အတွေ့အကြုံအရာတခြားအနေနဲ့ရှိတယ်လို့သတ်မှတ်တဲ့နိုင်ငံတွေမှာလည်း Facebook လူမှုကွန်ရက်ကုမ္ပဏီကြီးကပို့ပြီးတော့ထဲထဲဝင်ဝင်စစ်ဆီးတာတွေလှုပ်လာခဲ့ပါတယ
်နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့မတ်မြသတင်းအောင်တို့ချင်ညာပေးခဲ့တာဖြစ်ပါတယ်အခုအစပြီးတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ရန်ကုန်မှာတည်ဆုံတဲ့သူတွေကိုတကြိုဖို့တုတ်တန်တွေခွဲပြီးတတ်မှတ်လိုက်တဲ့အကြောင်းကိုပြောပြပေးကြပါရစေ။ရန်ကုန်တိုင်းကတုတ်တန်တွေမှာမီးသင်းကြိုဖို့ရောက်လာတဲ့အလောင်းတွေအရင်ကထက်အဆမတန်များပြားလာနေလို့ညနယ်လိုက်တုတ်တန်တွေခွဲပြီးတော့တကြိုဖို့တတ်မှတ်လိုက်ပါရစေ။ကိုဗစ်ကပ်ရောဂါတတိယလိုင်းနဲ့ကြုံနေရခြင်းတည်ဆုံနှုံတိုးလာနေပြီးတော့အလောင်းတွေကိုမီးတကြိုဖို့စီစဉ်ရမှာလဲတမတ်ချိန်ကြော်လွန်တဲ့အထိဆောင်းဆိုင်တကြိုနေရတဲ့အခြေအနေရှိနေပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းပြည်စုံကိုမတ်စုမွန်ပြောပြပေးမှာဖြစ်ပါရယ်
။ရန်ကုန်တိုင်းကရေဝဲထိန်ပင်ကြည်စုနဲ့ကျူချောင်းတုတ်တန်နေမှာမြို့နယ်လိုက်အလောင်းတွေကိုတင်းကြိုဖို့စီပင်သာယာကော်မတီကမြစ်တာရက်ခံထားပါတယ်။မီးတင်းကြိုဖို့ရောက်လာတဲ့အလောင်းတွေကိုညအချိန်ထိတင်းကြိုပေးနေရတဲ့အခြေအနေကြောင့်အခုလိုခွဲပြီးတော့တတ်မှတ်လိုက်တာပါ။ဇူလိုင်လ14ရက်မနေ့ညတုန်းကလည်းရေဝဲတုတ်တံမှာမီးတင်းကြိုဖို့စောင့်ဆိုင်နေရတဲ့အလောင်းတွေပုံနေတဲ့အထိဖြစ်ခဲ့ပါတယ်။မြို့နယ်ကိုမြို့နယ်ကနေရောက်လာတဲ့အလောင်းတွေကိုတာဝန်ယူရမယ့်ကြီးစုတုတ်တံမှာတော့ဒီကနေ့အထိအလောင်းတွေများနေတယ်လို့သိရပါတယ်။တင်းကြိုရမယ့်အလောင်းရေအတွက်ပုံမှန်ထက်များတာမှန်ပေမဲ့အရေအတွက်အတိအကျကိုတော့ပြောခွင့်မရှိပါဘူးလို့ကြီးစုတုတ်တံတာဝန်ရှိသူတဦးကပြောပါတယ်
။လာတဲ့အလောင်းတွေပဲကြိုးပေးရတယ်ပေါ့။ဘော်ရီကပုံမှန်ထက်တော့များတယ်။ ရိုးနဲ့များတယ်ဆိုနည်းနည်းပေါ်ပြီးကိုများတယ်ဒီသဘောလေးပဲရှိပါတယ်အချိန်ကတော့ဒီမှာတော့ကျွန်တော်တို့ပုံမှန်တော့တတ်မှတ်ထားတယ်6နာရီပေါ့နော်များတဲ့ခါကျရင်တော့6နာရီတော့နည်းနည်းကြော်အောင်ကြော်တယ်အဲဒါလက်ခံရေးတောင်ရှုပ်ဦးလေအဲ့ဒါမျိုးရှိတယ်များတဲ့ခါကျတော့ရောက်လာတဲ့လောင်းကျကျွန်တော်မလုပ်ဘူးလို့မရဘူးလေကျော်လည်းကျွန်တော်တို့အစီအစဉ်အောင်လုပ်ပေးပါတယ
်အခုရပိုင်းတွင်တည်ဆုံတဲ့သူတွေကိုအများဆုံးတင်းကြိုပေးနေရတဲ့ရေဝဲတုတ်တန်းမှာတော့မြို့နယ်ခုနှစ်မြို့နယ်အတွင်းကရောက်လာမဲ့အလောင်းတွေကိုတာဝန်ယူတင်းကြိုပေးရမှာဖြစ်တယ်လို့ရေဝဲတုတ်တန်းတာဝန်ခံတဦးကပြောပြပါတယ်
ရတယ်ကျွန်တော်ကပုံမှန်ပဲကြိုးနေပါတယ်ပုံမှန်ပဲကြိုးနေတာလူနေကြတော့ကွဲထုတ်နေတာ
ရန်ကုန်တိုင်းတွင်းကတုတ်တန်တွေမှာဒီရပိုင်းတွင်တင်းကြိုပေးနေရတဲ့အလောင်းတော်တော်များများဟာအောက်ဆီဂျင်ရော့ပြီးတော့ရုတ်တရက်သေဆုံးသွားသူတွေဖြစ်တယ်လို့ပရာဟိတအဖွဲ့တွေကပြောပါတယ်အခုဆိုရင်ပရာဟိတလူမှုကူညီရေးအသင်းတွေရဲ့အရေးပေါ်လူနာတင်ကားတွေနဲ့အလောင်းတွေကိုတည်ဆောင်ပြီးမိစကြိုဘူးဆောင်ရွက်ပေးနေရတာပါအခုရပိုင်းတွင်မှာလူသေဆုံးမှုကစိုးရိမ်စရာကောင်းလာအောင်မြင့်တက်နေတယ်လို့ကိုဗစ်လူနာတွေကိုကူညီပေးနေတဲ့ဆရာတော်ရေဝရကမိန့်ပါတယ
်ပရာဟိတလုပ်နေတဲ့အဖွဲ့တွေကခါနေရရှင်းကူပေါ့နော်နာကူမဟုတ်ဘူးအခုထိုင်နေပင်တုတ်တံမှာကိုအန်ဖီနက်ကားတွေအဲ့ဒီဘောလီတွေတားရိုက်ပို့နေကြရပြီနာရေးကားတွေအဆင်မပြေတော့လို့နာရေးကားတွေနဲ့ဒီမလုံလောက်တော့လို့ဒီဖိုင်ဖီနက်ကားတွေနဲ့ဒီကိုတန်းစီပြီးတော့နေနေရပြီကိုကတတော်ကြီးဆူဆူဝါးဝါးကိုဖြစ်သွားတယ်ဒီနေ့ဆိုလို့ရှိရင်ဘုံဘုံရဲ့ဓမ္မရင်ကိုယ်တိုင်အလားဆုံးသွားတာမကြလေဘူးပေါ့နော်ဒီနေ့မနေ့ပဲအလားဒီ MP နဲ့ကနေပဲပုံပြီးတော့တခါတည်းတကြိုဖို့ရစီစဉ်လိုက်ရတယ်တကြိုတဲ့နေရာမှာတော့သူတို့ကတော့အကောင့်အစဉ်ပြောင်းဆောင်ရွက်ပေးပါတယ်သူတို့တွေကတော့ကန့်တတ်ချက်ထားမနဲ့အလင်းတင်လို့တင့်တယ်လို့သူတို့တွေအကောင့်လုပ်ပေးပါတယ
်မြို့နယ်၁၂မြို့နယ်ကနေရောက်လာတဲ့အလောင်းတွေကိုမီးတင်ကြိုဖို့တာဝန်ယူထားတဲ့ချိန်မင်းတုတ်တံမှာတော့ဒီကနေ့အထိအလောင်းတွေကစုပုံရောက်လာလို့တင်းကြို့ဖို့အတွက်အချိန်ကြာကြာစောင့်ဆိုင်နေရတယ်လို့ဆရာတော်ကဆက်ပြီးတော့မိန့်ပါတယ်
။ဒီနေ့အနေထားဘလို့ရှိလဲဆိုရင်ဘုံဘုံကဓာတ်ပုံလေးပဲမြင်ရတာပေါ့။ဘောင်ဘုံဘုံတို့ကိုယ်နဲ့တွားချင်ပေမဲ့လည်းအဲ့ဒီကတာဝန်ရှိတဲ့သူတွေရောပရိုက်တာအများစုရောမလိုလားအပ်တဲ့သူတွေမလိုက်ဖို့ရတဲ့ရင်မောင်းရဲ့အဲ့ရင်ကူရဲ့ပြီးလို့ရှိရင်ဒီ PP ဝတ်ဆောင်တောက်ဆောက်ဝတ်ပြီးတော့နေကြတဲ့သူတွေပေါ့နော်။ဒီမှာတန်းစီနေအဲ့ဟာအဲ့ဒီအချိန်တော့၈နာရီမနေ့၈နာရီခွဲလောက်ကွင်းချင်မှာဒါအတန်းစီရတာတနာရီကြော်ကြော်လောက်မှပြီးသွားတယ်ဒီဒီပုံပေါ်တို့ရဲ့တက္ကမကိစ္စကတော့ပေါ့နော်အလောင်းလည်းများနေတယ်ကားလည်းအများကြီးတန်းစီနေတယ
်ရွှေပြည်သားအင်းစိန်မင်္ဂလာတုံနဲ့မော်ဘီကနေရောက်လာမဲ့အလောင်းတွေကိုတော့ကျူချောင်းတုတ်တံမှာတင်းကြို့ဖို့တတ်မှတ်ထားပါတယ်သေဆုံးသူတော်တော်များများဟာကိုဗစ်တန်ရာလက္ခဏာတွေတွေ့ခဲ့ရပြီးတော့နောက်ဆုံးမှအောက်ဆီဂျင်ရော့ပြီးသေဆုံးခဲ့ကြတာလို့ပရဟိတကူညီသူတွေကပြောပေမဲ့သူတို့မှာယောဂပိုးရှိမရှိဆိုတာကိုတော့စစ်စစ်အတည်ပြုနိုင်ခြင်းမရှိပါဘူး။ဒါကြောင့်လည်းဒီသေဆုံးတဲ့သူတွေဟာတရားဝင်ထုတ်ပြန်တဲ့သေဆုံးသူရဲ့အရေးအတွက်တွေမှာမပါဝင်ပါဘူး။ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်နေတဲ့ COVID လူနာသေဆုံးနှုန်းပမာဏထက်လက်တွေ့မြေပြင်မှာသေဆုံးနှုန်းပိုများနေတာကဖြစ်နိုင်ပါတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတဦးက VOA ကိုဖြေကြားထားပါတယ်ရှင
်။မဆုမွန်ပြောပြသွားတာပါ။အခုတစ်ခါတော့ရခိုင်ပြည်နယ်ဘက်က COVID-19 ကရောဂါနဲ့ဆိုင်တဲ့သတင်းကိုပြောပြခြင်းပါတယ်။ရခိုင်ပြည်နယ်မှာ COVID-19 ကရောဂါကာကွယ်ရေးကန့်သတ်ချက်တွေချမှတ်ထားပေမဲ့လိုက်နာမှုအားနည်းနေတာကြောင့်ဒီလ16ရက်နေ့ကစပြီးတော့ဖမ်းဆီးတရားစွဲဆိုတဲ့အထိအေးအေးယူလှုပ်ဆောင်သွားမယ်လို့ပြည်နယ်ကောင်စီကပြောပါရယ်ရခိုင်ပြည်နယ်မှာ COVID တတိယလိုင်းအတွင်းကူးစက်သေးဆုံးသူအရေအတွက်တိုးလာနေတဲ့အချိန်မှာပဲအာဏာပိုင်တွေကအခုလိုကြေညာလိုက်တာပါဒီအကြောင်းကိုတော့ရခိုင်ပြည်နယ်ကလာတဲ့သတင်းကိုကိုငင်းညမ်းပြောပြပေးမှာဖြစ်ပါရယ်ဗျာ
လူဦးရေ3သန်းကျော်လောက်နေထိုင်တဲ့ရခိုင်ပြည်နယ်မှာ COVID တတိယလိုင်းကူးစက်ခံထားသူတထောင်နီးပါးရှိနေပြီးတော့သေဆုံးသူကအယောက်20ကျော်သွားပါပြီ။ဒါကြောင့်လဲကိုဗစ်ကူးစက်မှုထိန်းချုပ်နိုင်ရေးအပြင်သွားရင်နှာခေါင်းစည်းတက်ဖို့တယောက်နဲ့တယောက်ခက်ခွာခွာနေဖို့အခြေခံစားကုန်ဆိုင်တွေကိုဗစ်စီးကန်းနဲ့အညီရောင်းဖို့နဲ့စားတောက်ဆိုင်တွေလည်းပါဆယ်စနစ်နဲ့သာရောင်းချဖို့ညွှန်ကြားထားပေမဲ့လည်းလက်တွေ့မှာလိုက်နာသူနည်းပါးနေသေးပါ။ဒါကြောင့်စီးကန်းကန့်သတ်ချက်မလိုက်နာသူတွေကိုတောက်ကြနေနောက်ပိုင်းကစပြီးဖမ်းဆီးတရားစွဲဆိုမယ်လို့ရခိုင်ပြည်နယ်ကောင်စီပြောခွင့်ရဥလာသိန်းကသတင်းတောက်တွေကိုပြောပါတယ
်။ဟိုပြောခဲလောက်တာဖြစ်မှာဆိုလို့16ရက်နေ့ကစပြီးတော့ကျွန်တော်တို့ဒီယာရီကို Tax Force ပေါ့။ဒီတောင်းပေးတဲ့အဖွဲ့တွေကဖမ်းနေတာဖမ်းပြီးတော့တရားစွဲတဲ့အားတွေအဲ16ရက်နေ့နောက်ပိုင်းမှာကျွန်တော်တို့လုပ်သွားဖို့ရှိပါတယ
်။ကန့်သတ်ချက်မလိုက်နာသူတွေကိုတဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုပုံမှန်25နဲ့အရေးယူမှာဖြစ်ပြီးတော့ဒီဥပဒေအရဆိုရင်ထောင်ဒဏ်အများဆုံး3နှစ်ဒါမှမဟုတ်ငွေဒဏ်ဒါမှမဟုတ်ဒဏ်2ရက်လုံးကိုချမှတ်နိုင်ပါတယ်။ရခိုင်ပြည်နယ်မှာကိုဗစ်ကူးစက်မှုတွေတိုးလာနေသလိုသေဆုံးမှုတွေများလာပေမဲ့လည်းတခြားတိုင်းနဲ့ပြည်နယ်ထက်စာရင်ထိန်းချုပ်နိုင်တဲ့အနေအထားမှာရှိနေသေးတယ်လို့လည်းရခိုင်ပြည်နယ်ဥပဒေချုပ်လည်းဖြစ်သူဦးလာသိန်းကအခုလိုပြောပါတယ်
။ ဲဆိုတော့ကျွန်တော်တို့ရခိုင်ပြည်နယ်မှာ18မြို့နယ်ရှိပါတယ်18မြို့နယ်ရဲ့အနေအထားမှာအဲလူဥယျာအပြင်တတိယလိုက်မှာ969ယောက်ဟိုတွေ့ရှိထားတဲ့အတွက်ဒီနယ်အနေနဲ့ဆိုလို့ရှိရင်တော့ညားတယ်လို့မဆိုသာပါဘူးတခြားသောတိုင်းဒေသကြီးဒီနယ်တွေနဲ့ရှင်းရှင်းကြည့်လိုက်လို့ရှိရင်လည်းကျွန်တော်တို့ကအဲအများကြီးထိန်းချုပ်နိုင်တဲ့အနေအထားမျိုးဖြစ်ပါတယ
်အခုပြောသွားတဲ့အထဲမှာကူးဆက်သူအရေးအတွက်ဟာစစ်ဆေးတဲ့ဓာတ်ခွဲနမူနာတွေတဲကတွေ့ရှိထားသူပိုးကူးဆက်သူအရေးအတွက်ဖြစ်ပြီးတော့စစ်ဆေးတဲ့အဆင့်ထိမရောက်ပဲကိုဗစ်ရောဂါလက္ခဏာနဲ့အိမ်တွင်းမှာပဲနေထိုင်ကြသူတွေလည်းရှိနေတာပါကိုဗစ်ဒုတိယလှိုင်းတုန်းကရခိုင်ပြည်နယ်မှာကူးဆက်ခံရသူ 4,000 ကျော်အထိရှိခဲ့ပေမဲ့လည်းသေဆုံးသူက30ကျော်ပဲရှိခဲ့ပါတယ်ဒါပေမဲ့လည်းအခုတတိယလှိုင်းမှာတော့ကူးဆက်ခံရသူ 1,000 နီးပါးမှာသေဆုံးသူ20ကျော်အထိရှိလာတဲ့အတွက်ဒုတိယလှိုင်းထက်အချိန်တိုအတွင်းသေဆုံးသူအရေအတွက်များနေတဲ့ပုံရှိပါတယ်ဒါကြောင့်မို့လို့အာဏာပိုင်တွေကကန့်သက်ချက်တွေကိုပိုတင်းကျပ်နေပြီးတော့လူထုတက်တဲ့စစ်တွေကမ်းခြေကိုလည်းပိတ်ထားအောင်မယ်လို့ဦးလှသိန်းကပြောပါတယ
်ဒီကူးဆက်မှုကတော့ခယ်လို့မရဘူးဒီကမ္ဘာလုံးဖြစ်တဲ့ third wave ကိုကျွန်တော်လက်ခံရမယ်ကူးဆက်ခံရမယ်သို့တော့ဒီကူးဆက်ခံနေတဲ့ဟာကိုကျွန်တော်ကထိန်းချုပ်ဖို့ကြိုးစားတယ်ထိန်းချုပ်ဖို့ကြိုးစားတဲ့အခါကျတော့အထူးသဖြင့် Sunday ပေါ့ကလင်းငနေနေ့ကျရင်လူများပါတယ်ကန့်ချီတွေမှာထိုင်ရတယ်တယောက်နေနေကကထိုင်ရတယ်တောက်ကြတယ်စားကြတယ်ပေါ့ဆိုတော့ဒီဟာတွေကိုကျွန်တော်တို့ဆွေးနွေးရပါတယ်ဆိုတော့ပထမဒီဟိုအရင်တစ်ခေါက်ပေါ့နော် second wave မှာထင်းချုပ်ခဲ့တဲ့ပုံစံမျိုးမဟုတ်ဘဲနဲ့အခုကျွန်တော်တို့ကစနေရက်နဲ့တနင်္ဂနွေရက်မှာမနေ့10နာရီကနေညအထိပေါ့နေ့ရက်ကြံတဲ့ရက်ဒီမှာတော့ပုံမှန်အတိုင်းခွင့်ပြုသွားမယ်ဆိုတော့အားကစားလိုက်စားတဲ့လူတွေဒီစနေတနေ့ကနေမှာဆိုတော့မနေ့ပိုင်းဆိုတော့ကျွန်တော်တောက်တက်စားတဲ့လူတွေတိတ်မရှိသေးဘူးဆိုတော့ဒီကမ်းခြေကိုအပြည့်အဝအသုံးပြုလို့ရမှာဖြစ်ပါတယ်အဲ့ဒီဟိုအပုတ်ချိန်များမှာတော့ဒါကျွန်တော်တို့ကဖိတ်လိုက်မှာဖြစ်ပါတယ်အဲ့ဒီလိုအားဖြင့်ကမ်းခြေမှာဟလာပျော်ပွဲစားတဲ့လူတွေနေခြင်းကြောင့်ကူးစက်မှုပြန့်နှံ့မှုနေရင်ကိုဗစ်ကိုကျွန်တော်တို့ကတနည်းတလန်ထိန်းရကြတယ်လို့စဉ်းစားပြီးတော့ဒီနေ့တော့အဲ့လိုဆုံးဖြတ်ထားကြပါတယ
်အခုလိုစီကံကန့်သက်ချက်တွေကိုပို့ပြီးတင်းကျပ်လှုပ်ဆောင်နေပေမဲ့လည်းပြည်သူတွေရဲ့စားဝတ်နေရေးအဆင်ပြေဖို့ဆိုပြီးတော့မလို့အဖက်အိမ်ပြေမထွက်ဖို့ stay at home ညွှန်ကြားချက်တော့မထုတ်ထားသေးပါဘူးလက်ရှိအဆင့်မှာတော့ကန့်သက်ချက်ချိုးဖောက်သူတွေကိုအရေးယူအပြစ်ပေးဖို့အာဏာပိုင်တွေဘက်ကစတင်လှုပ်ဆောင်လာနေတာဖြစ်ပါတယ်ခင်ဗျာ
ကိုငင်းငန်းပြောပြသွားတာဖြစ်ပါတယ်အခုတစ်ခါတော့ NLD ပါတီဘိုလှုပ်မှုဆောင်ဖွဲ့ဝင်ဦးညံဝင်းရဲ့ကျမရဲ့အခြေအနေကိုပြောပြချင်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ဘိုလုံးမှုဆောင်ကော်မတီဝင်ဦးညံဝင်းရဲ့ကျမရဲ့အခြေအနေကောင်းမွန်နေတယ်လို့သူ့ရဲ့အကျိုးဆောင်ရှေ့နေကပြောပါတယ်သူနဲ့အတူနေခဲ့တဲ့ရန်ကုန်တိုင်းဒေသကြီးလူမှုရေးရာဝန်ကြီးဦးနိုင်ငံလင်းမှလည်းကိုဗစ်ပိုးကူးစက်ခံထားရတယ်လို့ရှေ့နေကပြောပါတယ်ဒီအကြောင်းကိုတော့ရန်ကုန်ကလာတဲ့သတင်းကိုမခင်ပြည်တွေပြောပြပြီးမှဖြစ်ပါတယ်ဗျာ
ရန်ကုန်အင်းစိန်ချင်းထောင်မှာဖမ်းဆီးထိန်းသိမ်းခံထားတဲ့ NLD ဘိုဟိုကော်မတီဝင်ဦးညံဝင်းကိုဗစ်ရောဂါကူးစက်ခံထားရတယ်ဆိုတာပြီးခဲ့တဲ့ရက်ပိုင်းကပဲသိရတဲ့အတွက်ရန်ကုန်ဆေးရုံကြီးထူးကျက်မှတ်ကုသဆောင် ICU မှာကုသမှုခံယူနေရတယ်လို့သူ့ရဲ့အကျိုးဆောင်ရှေ့တီဒေါ်စန်းမာလာညွန့်က VOA ကိုပြောပါတယ်
။ဆရာကပြောရင်ဒီကပဲဒီလိုကောဆေးရုံကနေပြောသေးတယ်။ခုတိကျန်ဆရာလေးစတယ်ကဆေးရုံရောက်ခဲ့ကောင်းတယ်ခုလည်းကောင်းတယ်15လောက်ရှိတယ်တဲ့အပြားတော့မရှိဘူးအောက်ဆီဂျင်ကောင်းနေအားနည်းနေသေးတာပဲ
ထောင်ထဲမှာသူနဲ့အတူနေခဲ့တဲ့ရန်ကုန်တိုင်းလူမှုရေးရာဝန်ကြီးဦးနိုင်ငံလင်းစီမှာလည်းကိုဗစ်ပိုးတွေ့ရှိခဲ့တယ်လို့ဒေါ်စန်းမာလာညွန့်ကပြောပါတယ်ကိုဗစ်ကရောဂါထိန်းချုပ်တဲ့အနေနဲ့ပြီးခဲ့တဲ့တစ်ပတ်ကစပြီးအင်းစိန်အချင်းထောင်ထဲကယာယီအထူးတရားရုံးတွေမှာအမှုစစ်ဆေးတာတွေကိုယာယီရပ်ဆိုင်းလိုက်တာကြောင့်သူ့ရဲ့အခြေအနေကိုတော့အသေးစိတ်မသိရသေးဘူးလို့ပြောပါတယ်အဲ
ဦးနိုင်ငံလင်းလက်ဖြစ်တယ်လေ positive တော့ဖြစ်အေးမနေ့ကတော့သူ့မိန်းမနဲ့ကတော့တွေ့ရသူတော့ဟုတ်သေးပြပါလေမနေ့ကတော့သွားဖို့အဲ့တော့ဟို positive ဖြစ်တယ်ဆိုတော့ဒီဟိုရုံထောက်နေရင်တော့တည်အောင်မယ်တည်ရမလားကိုကရုံမထုတ်တပတ်ဆိုတော့မတည်တော့
ဦးနိုင်ငံလင်းကိုရာစုဝတ်မကင်းသောယုံကြည်အနှံ့ချင်းဖောက်ဖျက်မှုပုံမှန်409နဲ့တမှု1015နှစ်ချခံရနိုင်တဲ့အာဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်55နဲ့အမှုက9မှုစုစုပေါင်းအမှုချမှုနဲ့စစ်ကောင်စီကတရားစွဲထားပါတယ်ကို ိုဗစ်ကူးစက်မှုတွေရှိနေတဲ့အင်းစိန်အချင်းထောင်ကိုဇူလိုင်လ10ရက်နေ့ကစပြီးလော့ခ်ဒေါင်းချထားလိုက်ပြီးတော့ထောင်ထဲမှာတရားစစ်ဆေးတာတွေထောင်ဝင်စာတွေ့ခွင့်တွေကိုယာယီဆိုင်းငံ့ထားလိုက်တာကြောင့်ထောင်တွင်းကူးစက်မှုအခြေအနေတွေကိုသိဖို့ခက်နေတယ်လို့ရှင်းနေတွေကပြောပါတယ်အင်းစိန်အချင်းထောင်ကနေမကြခင်ကလွတ်မြောက်လာသူတချို့မှလည်းကိုဗစ်ကရောဂါကူးစက်ခံထားရတဲ့ဆိုတာစစ်ဆေးတွေ့ရှိခဲ့တယ်လို့လွတ်မြောက်လာတဲ့အချိန်ကတည်းကအနက်ပြောင်းနေတဲ့သူတွေလည်းရှိခဲ့တယ်လို့အမှုလိုက်ရှင်းနေတချို့ကပြောပါတယ်။လောလောဆယ်အင်းစိန်အချင်းထောင်ထဲမှာကိုဗစ်ပိုးတွေ့ရှိသူ40ထက်မနည်းရှိနေတယ်လို့အာဏာပိုင်တွေဘက်ကပြောဆိုထားတယ်လို့ကိုဗစ်ကူးစက်ခံထားတဲ့အချင်းသားတွေရဲ့မိသားစုဝင်တချို့ကလည်းပြောပါတယ်။လက်တလောထောင်တွင်းအခြေအနေကိုအသေးစိတ်မသိရပေမဲ့ကိုဗစ်ပိုးမကူးစက်ရေးထိန်းချုပ်မှုညော့နေနေတယ်လို့အခြေခံစည်းဝါးတွေကိုခြောက်အပြင်ကနေမှာယူနေရတယ်လို့အမှုလိုက်ရှင်းနေတဲ့ဦးကပြောပါတယ
်။အဲကျွန်တော်သတိထားမိကျွန်တော်အဲ့ဒီမှာဂျုံချင်းထွက်လာတဲ့အခါကျတော့ထဲရတယောက်ကနေသိမကောင်းသူကပါပြောလဲဆိုတော့ဟိုသူ့စီးရေးပေးထားတယ်ပေါ့နော်ကိုဗစ်သူများရဲ့ထွက်နေတဲ့ကြားတဲ့အခါကျတော့သူကသူ့စီးရေးပေးတဲ့အဲမှာစီးစာမှာစီးနဲ့မျိုးရေးပေးလိုက်တယ်။သူကကျွန်တော်ကိုဝယ်ခိုင်းတာထဲရအင်းရန်နေဝင်ကြာမှာဆုလို့ဆိုမှထောင်ထဲမှာကျွန်တော်အဲ့ဒီဆိုင်နေရှိတော့တွားဝယ်ပေးတယ်။သူဆောင်ဆောင်မကောင်းကြမယ်လို့တော့ကျွန်တော်တိတ်ကျွန်တော်ရဲ့အမြင်အရဆိုတိတ်မထင်ဘူး။ဘာကြောင့်ဆိုတော့သူတော်မှကျွန်တော်လာပြီးစီးဝေခိုင်းတာ။အဲ့စီးတွေတိတ်ပြီးခက်ခဲတဲ့စီးတွေမဟုတ်ဘူးတကယ်တော့ကြည့်ရတာ။အဲ့ဒါကိုကြည့်ချင်အောင်မကောင်းမှုဆောင်ဆောင်မှုရရင်လို့ကျွန်တော်တိတ်မမြင်ဘူးဒီဟာနဲ့ဟုတ
်။လွန်ခဲ့တဲ့24နာရီအတွင်းတက်ခွဲနမူနာပေါင်း11,000ကျော်ကိုစစ်ဆေးခဲ့တာမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ4,200နီးပါးတွေ့ခဲ့ပြီးတော့သေဆုံးသူ165ယောက်ရှိတယ်လို့ကျန်းမာရေးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။
မကင်ပြည်တွေပြပြသွားတာပါအခုတခါတော့နိုင်ငံတော်ဘက်ကဒီစစ်ကောင်စီစန့်ကျင်ဆန္ဒပြပွဲအကြောင်းကိုပြောပြကြပါတယ်ဆီအာနာသိမှု9လခွဲကြော်ကြာလာတဲ့အထီကိုစစ်အာနာရှင်စန့်ကျင်ဆန္ဒပြမှုတွေရပ်တန့်မသွားသေးပဲဆက်ပြီးတော့ရှိနေပါတယ်ဒီကနေ့မုံရွာမှာတော့အာနာရှင်စန့်ကျင်အမျိုးသမီးတွေဦးဆောင်တဲ့ဆန္ဒပြစစ်ကြောင်းချီတက်ခဲ့ပါတယ်ဒီကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မအလိမ်မာကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့မနက်ပိုင်းကမုံရမျိုးမှာအမျိုးသမီးတွေဦးဆောင်တဲ့အင်အားတရာဝင်ကြလို့ကျွေးစော်တန်းတွေအော်ဟစ်ပြီးခြိတက်ဆန္ဒပြခဲ့ကြပါတယ်မုံလပိုင်းမှာလည်းရောက်ွက်တစ်ခုရဲ့အမျိုးသမီးတပိတ်စကြောင်းတစ်ခုထပ်မံခြိတက်ဆန္ဒပြခဲ့ကြပါတယ်အမျိုးသမီးတွေကလည်းကြောက်ရွံ့မှုမရှိဘဲအာဏာရှင်ကိုစန့်ကျင်တော်လှန်ကြတဲ့ဆိုတာပြကျင်တဲ့အတွက်ဒီလိုအမျိုးသမီးဆန္ဒပြတပိတ်စစ်ကြောင်းတွေခြိတက်ကြတာဖြစ်တယ်လို့ဒီကနေ့အမျိုးသမီးဆန္ဒပြစစ်ကြောင်းမှာဦးဆောင်ပါဝင်တဲ့မတ်ချောဆူဆန်က VOA ကိုပြောပါရယ
်ဒီနေ့စစ်ကြောင်းကအဓိကထွက်တဲ့ပုံစံကအဓိကထွက်ရတဲ့ခေါင်းစဉ်တွေကကျတော့ဒီပကံလွှဲတဲ့ငါတို့လက်ကအာဏာရှင်ကိုအမြင့်ဖြတ်ဆိုတဲ့အတိုင်းပဲပေါ့နော်ဒီညီမတို့မုံရွာမှာကဒီစစ်အာဏာသိမ်းတာနဲ့စစ်အာဏာသိမ်းတဲ့အချိန်ကနေစပြီးအမျိုးသမီးတွေကလည်းရှေ့လဲနေပါဝင်ပြီးတော့စစ်အာဏာစစ်ချင်းကြီးတွေမှာပါဝင်နေတာကိုတွေ့ရတယ်ပေါ့နော်အခုတဖြည်းဖြည်းနဲ့စစ်တပ်ကပတ်နေပြီးတော့အကြမ်းဖက်ချုပ်ခွင်းမှုတွေရှိလာတဲ့အချိန်မှာလည်းအမျိုးသမီးတွေအနေနဲ့ကဒါငြိမ်းသွားကြောက်ရွံ့တာမျိုးမရှိဘဲနဲ့ပေါ့နော်အာဏာရှင်ကိုဆက်လက်တွန်းလှန်နေတယ်ဆိုတာကိုဖော်ပြခြင်းနဲ့နောက်တစ်ခုကကျတော့ဒီအမျိုးသမီးတွေကိုပေါ့နော်ဒီအိမ်ကိစ္စကပဲလောက်ရမယ်ဆိုရင်အတွေးခေါ်ရင်းနဲ့တချို့နေရာတွေမှာဒီအမျိုးသမီးတွေကိုဖိနှိပ်နေကြရရှိတယ်ပေါ့နော်ညီမတို့ကဒါဒီကိုလည်းတွန်းလှန်လို့တယ်ပြကြဒီအမျိုးသမီးတွေမှာလည်းအာဏာရှင်ကိုတွန်းလှန်လို့ပဲဖိတ်ရှိတယ်ဆိုတော့ကျတော့ဒီအမျိုးသမီးတရားဒီပခန်းလဲလက်တရားကမာကိုအုပ်ချုပ်နိုင်နေဆိုရဲဒီလက်စာသားကိုညီမတို့ကနေလက်ကင်ထားရေပေါ့နော်ဒါကြောင့်မလို့ဒီမောင်မရှိတဲ့အမျိုးသမီးတွေအားဒီပြစုပေါင်းပြီးတော့ဒီပြမတပိတ်နဲ့ချိတ်ဆက်ပြညီမတို့ကဒီစစ်ကြောင်းကိုထွက်လိုက်တာပါ
ဇဝဲခရိုင်ကံပေါင်းမြို့နယ်တနင်္သာရီတိုင်းတရက်ချောင်းမြို့နယ်တို့မှာလည်းအမျိုးသမီးတွေဦးဆောင်တဲ့အာနာရှင်စန့်ကျင်ဆန္ဒပြစစ်ကြောင်းတွေထွက်ခဲ့ကြပါတယ်မနေ့ညပိုင်းကတော့မန္တလေးပြည်ကြီးတကုံမြို့နယ်တောင်မြင့်ရောက်ကွက်ကအုပ်ချုပ်ရေးမှူးတူကိုဓာတ်နဲ့ထိုးပြီးပြစ်စည်းလူရမှုတစ်ခုဖြစ်ခဲ့ပါတယ်။ည10နာရီဝန်းကျင်လောက်မှာအုပ်ချုပ်ရေးမှူးဦးကိုဦးဆိုင်ကနဲ့သူ့အိမ်ကိုပြန်လာတဲ့အချိန်ဆိုင်ကနှစီးနဲ့လူလေးယောက်ကလူယူထွက်ပြေးသွားတာလို့ဒေသခံတို့ကပြောပါတယ်
။ည10နာရီလောက်10နာရီမတင်လောက်မှာအပြန်ပြန်လာတာအဲ့သူတို့ဘက်မှာစမှုဘက်မှာဟိုကကြောကြဆေးဆိုချင်လေ
ဟုတ်
ကြောဆေးနားမှာလူ၄ယောက်ကနောက်ကစိုက်ကနေဆင်းလိုက်လာပြီးတော့သူ့ရဲ့သူ့လူကစိုက်ကရဲ့ဖုံးရဲ့လူတယ်သူ့ပြီးတော့သူကပြန်ဟောလို့တော့ဓာတ်နဲ့လက်ခုတ်တာလက်ပြင်ထိသွားတယ်ခါရမပြစ်ထအောင်ဟိုပစ္စည်းရတော့တိုင်းမောပြေးသွားကြတယ်
ဆရာနာသိမ်းမှု၅လခွဲကျော်ကာလအတွင်းမှာစစ်တပ်ရဲ့ရဲကအကြမ်းဖက်ပစ်ခတ်ပြုခွဲတာကြောင့်တေဆုံးသူ900ကျော်ရှိပြီဖြစ်သလိုဖမ်းဆီးခံရသူပေါင်း 9,300 နီးပါးရှိပြီလို့နိုင်ငံရေးအကျဉ်းသားများကကူညီဆောက်ရှောက်ရေးအသင်း AAPP ကထုတ်ပြန်ထားပါတယ်ရှင်
ဗီယိုအမေရိကန်တန်ရဲ့ရုပ်သံနဲ့ဗီဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖမ်းယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် VOA ကနေကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းတို့မီတာ31 32နဲ့51တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါဒီထဲမှာတော့ကြာသပတေးနေ့ညတိုင်းတင်ဆက်ပေးနေကြဦးအောင်ခင်ရဲ့မြန်မာရေး30ချက်ကျမအီကန္နာနဲ့တိုင်းသတင်းတော်အစီအစဉ်တွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီထဲကမှအရင်ဆုံးတော့မြန်မာပြည်30ချက်ကိုနားဆင်ရမှာဖြစ်ပါတယ်။မြန်မာပြည်မှာဘိန်းနဲ့ဘိန်းဖြူစားသုံးမှုရှိနေသေးပေမဲ့ဓာတုဆေးဝါးစားသုံးမှုကိုပို့ပြီးတော့လူကြိုက်များလာပုံရကြောင်းဥအောင်ခင်နဲ့ကိုညံဝင်းအောင်တို့ကတင်ပြပေးထားပါတယ်ခင်ဗျာ။
ဝိရစီဖန်စီရမိတဲ့တည်င်းတွေအရင်ကမကြာခဏတွေ့ရပါတယ်2019မှာရာဘဆေးပြတန်ကျင်140 2020မှာတန်ကျင်190ဖမ်းမိတာကိုတည်င်းသူအဖြစ်ဖော်ပြကြပါတယ်ဒါပေမဲ့စစ်အာဏာသိမ်းပြီးနောက်ပိုင်းဝိရစီတည်င်းနှေးပါလာပါတယ်ဒါကြောင့်အရင်ကဖမ်းဆီးထားတဲ့ဝိရစီတွေကိုဇွန်လ26ရက်နေ့ကမိရှုပြပါတယ်ဒီနေ့စံပိုင်းကလည်းကုလသမဂ္ဂဝိရစီနဲ့ရာဇဝမှုတက်ဖြည့်ရေးဌာနကအစင်းခါစာနှဆောင်ထုတ်ဝေပါတယ်ဘိစစ်တန် OPM survey နဲ့ဓာတုဆေးဝါ synthetic drug စစ်တန်းတို့ဖြစ်ပါတယ်ဘိစစ်တန်းကစာမျက်နှာ50ကျော်ရှိပြီးဓာတုဆေးဝါစစ်တန်းက100ကျော်ရှိတာကိုကြည့်ရင်ဓာတုဆေးဝါဟာဘိစိမ့်ဘိမ့်ပြူတဲ့ပိုးပြီးရောင်းကောင်းနေတာထင်ရှားပါတယ်ဒီနေ့ထုတ်တဲ့ဘိစစ်တန်းဟာ18ကြိမ်မြောက်ဖြစ်ပါတယ်2010မှာဘိန်းဆိုင်မီဧက9200ယောသာရှိတာမူ2019တဲ့စာရင်ဧက9000နီးပါးနည်းသွားပါတယ်။ချမ်းပြည်နယ်မှာအများဆုံးစိုက်ပျိုးပြီးတန်းချင်း400ကျော်ထုတ်နိုင်ပါတယ်။ဘိန်းဆိုင်သူတွေဟာဒေါ်လာတန်း60နဲ့တရားအကြမှာဝင်ဝင်ရှိကြမယ်လို့ခန့်မှန်းပါတယ်။စိုက်ပျိုးရေးကဏ္ဍရဲ့300.4ရာခိုင်နှုန်းဟာဘိန်းကင်းတွေဖြစ်ပါတယ်။
ဘိန်းဆိုင်ကင်းနေသွားပေမဲ့ဓာတုဆေးဝါးထုတ်လုပ်မှုတိုးပွားလာပါတယ်။အလို့သမားအနည်းငယ်300ပြီးရက်သတ္တပတ်အနည်းငယ်အတွင်းမှာထုတ်လုပ်နိုင်တဲ့ဓာတုဆေးဝါးကိုလူစုကိုင်းတွေကအဓိကထားပါတယ်။ရှမ်းပြည်နယ်ကထွက်တဲ့ဓာတုဆေးဝါးကိုအိမ်နီးချင်းနိုင်ငံတွေကတဆင့်ဖြန့်ဝေတာမှုလူသုံးများပါတယ်။လူသိအများဆုံးကတော့မက်သမ်ဖက်တမင်ဆေးပြားဖြစ်ပြီးမနစ်ကရှေ့တောင်အာရှဒေသမှာတန်ကျင်190ဖမ်းမိခဲ့တာပါ။လာအိုနဲ့ထိုင်းကတဆင့်ဖြန့်ပြူးတာဖြစ်ပါတယ်။COVID-19 ရောဂါကြောင့်ကူးသန်းသွားလာမှုခိတတုံနှေးသွားတာမျိုးရှိပေမဲ့ဝိရစေဝါရောင်းဝယ်မှုကတော့အရှိန်မတည်သေးပါဘူးမက်သမ်ဖက်တမင်းထုတ်လို့ရမှာအဓိကကျတဲ့ ephedrine ကိုဖမ်းဆီးတာမျိုးအလွန်နှေးပါပါတယ်ဒါပေမဲ့ ephedrine ကိုမသုံးဘဲအခြားဓာတုပစ္စည်းကိုသုံးပြီးမက်သမ်ဖက်တမင်းထုတ်နိုင်တာမျိုးလည်းရှိပါတယ
်ဒုတိယအများဆုံးသုံးတဲ့ဓာတုဆေးဝါးဟာ ecstasy ဖြစ်ပြီးဘရူနိုင်းနဲ့မလေးရှားမှာအသုံးများပါတယ်အခုတော့ကမ္ဘောဒီးယားနဲ့အခြားနိုင်ငံတွေကိုပြန့်နှံ့နေပုံရပါတယ်။မြန်မာနဲ့အင်ဒိုနီးရှားမှာ ecstasy ဆေးပြားဖတ်ဆီးရမိတဲ့တည်င်းတွေရှားပါလေ။မနေ့ကအာဆီယံဒေသမှာဖတ်ဆီးရမိတဲ့ ecstasy ဆေးပြားကိုးသားမှာအများစုဟာမလေးရှားနဲ့ကမ္ဘောဒီးယားကဖြစ်ပါတယ်။ ketamine, caffeine, amphetamine စတဲ့ဓာတုဆေးဝါးတွေလည်းရှိပါသေးတယ်။တကယ်တော့အရှေ့တောင်အာရှဒေသမှာစိတ်ကြွစေ485မျိုးရှိတယ်လို့ကုလသမဂ္ဂအစိုးရကစာမှာဖော်ပြထားပါတယ်။ဒီထဲမှာကာနာဘစ်ပါဝင်တဲ့စိတ်ကြွေကိုအများဆုံးသုံးတယ်လို့ဆိုပါတယ်
။ ကိုဗစ်ကာယောဂါဖြစ်ပွားနေပေမဲ့အာဆီယံဒေသမှာဓာတုစေဝါအယောင်းဝယ်တွက်နေတယ်လို့ကုလသမဂ္ဂအစီရင်ခံစာကဆိုပါတယ်။အထူးသဖြင့်ဈေးမကြီးတဲ့မက်သန်ဖက်တမင်းဟာဝယ်လိုအားကောင်းနေတာတွေ့ရပါတယ်။လွန်ခဲ့တဲ့နှစ်ကအများအပြားဖမ်းဆီးခဲ့တဲ့မက်သန်ဖက်တမင်းဟာဆက်ပြီးဈေးကျနေတဲ့အတွက်ရောင်းလိုအားကောင်းနေတယ်လို့ပြောနေပါတယ်။ရှမ်းပြည်နယ်မှာမက်သန်ဖက်တမင်းတန်ကြိမ်90မိနစ်ကဖမ်းဆီးနိုင်ခဲ့ပြီးလာအိုနဲ့ထိုင်းနိုင်ငံမှာလည်းအများအပြားဖမ်းဆီးနိုင်ပါတယ်။လွန်ခဲ့တဲ့နှစ်အစောပိုင်းကရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရကနှစ်လလောက်စစ်ဆီးတဲ့အခါမက်သဖက်တမင်းဆေးပြား18တန်နဲ့အခြားဓာတုပစ္စည်း36တန်ကိုဖမ်းဆီးနိုင်ခဲ့တာကိုကြည့်ရင်စိတ်ယုံဆောက်ပြီးမွေးရည်ဆေးဝါးထုတ်လုပ်တယ်လို့ဖြစ်နေပါတယ
်။မက်သဖက်တမင်းကိုရှမ်းပြည်နယ်မှာအဓိကထုတ်လုပ်ပြီးမဲ့အိန္ဒိယနိုင်ငံတွေမှာလည်းထုတ်လုပ်လာတာတွေ့ရပါတယ်။ကမ္ဘောဒီးယားမှာမနစ်ကမက်သန်ဖက်တမင်းရုပ်ဝဲအလုံယုံ6ခုနဲ့ဆေးပြား2တန်လောက်ဖမ်းဆီးရမိပါတယ်။ရှမ်းပြည်နယ်မွေးဆေးဝါးမှခိုးတွေဟာလက်ဖက်ထုတ်တဲ့မက်သန်ဖက်တမင်းထည့်ပြီးရောင်းတာမျိုးတွေလည်းလုပ်တတ်ပါတယ်။ရှင်ကျန်းပင်းဝေဂူဝါယင်စတဲ့လက်ဖက်ထုတ်တွေမှာမွေးဆေးထည့်လို့ရှိပါတယ်။ထိုင်းမလေးရှားနဲ့ဖိလစ်ပိုင်မှာမွေးဆေးလက်ဖက်တွေကိုအများဆုံးဖမ်းဆီးရမိပါတယ်။မြန်မာပြည်မှာမက်သန်ဖက်တမင်းဆေးပြားကိုလူကြိုက်များတဲ့အတွက်ထုတ်လုပ်မှုရောဖမ်းဆီးမှုတွေရောတိုးပွားနေပါတယ်။2020မှာတိုးပွားလာပါတယ်။လွန်ခဲ့တဲ့6နှစ်အတွင်းဓာတုဆေးဝါးစားသုံးမှုတဖြည်းဖြည်းများပြားလာတာတွေ့ရပါတယ်။ဒါပေမဲ့ဘိန်းစားသုံးမှုကတော့ကျဆင်းလာတယ်လို့ဆိုပါတယ်။ဘိန်းဆိုင်ကင်းဆေးရည်ငုံလျော့နေသွားတာနဲ့စားသုံးမှုကျဆင်းသွားတာဟာဆက်ဆက်မှုရှိနိုင်ပါတယ်။ဓာတုဆေးဝါးတွေကပင်ပြူတဲ့ဈေးသက်တာရာဟာလဲရောင်းအားကောင်းရတဲ့အကြောင်းရင်းတစ်ခုဖြစ်နိုင်ပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေး30ချက်စီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတစ်ခါတော့အပတ်စဉ်ကျန်းမာရေးခဏကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီတစ်ပတ်ကျန်းမာရေးခဏမှာတော့ကိုဗစ်ကြောင့်တေဆုံးမှုမြင့်တက်လာတာကာကွယ်ရေးကိုပြောပြထားပါတယ်။မြန်မာနိုင်ငံမှာအခုကိုဗစ် -19 လိုင်းကြောင့်ကူးစက်မှုနှုန်းတွေနေ့စဉ်ထောင်ကနန်းတွေချီစံချိန်တင်နေပြီးတော့တေဆုံးမှုပါရာကနန်းကိုရုတ်တရက်ခုန်တက်လာချိန်မှာပုံမတေဆုံးနိုင်မှုကနေကာကွယ်ဖို့အလွန်အလွန်အရေးကြီးနေပါပြီ။ဘယ်လိုအမြန်ဆုံးဝိုင်းပြီးတော့ကာကွယ်သင့်ပါလဲ။ဒီအကြောင်းကိုတော့ကျန်းမာရေးနဲ့အောက်စားဝန်ကြီးဌာနရဲ့ပြောခွင့်ရလည်းဖြစ်ကူးစက်ရောဂါပိတာကျွမ်းကျင်သူဒေါက်တာသန်းနိုင်စိုးကိုကိုမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ။
ကဲဒေါက်တာတန်းနေစုံမြန်ကျွန်တော်တို့ခုမြန်မာနိုင်ငံမှာဒီကိုဗစ်ဖြစ်နှုန်းတင်နှုန်းတွေကများလာတယ်ပေါ့နော်လူနာတချို့လည်းဆေးရုံသွားဖို့အခက်အခဲတွေကြုံရအိမ်မှာလည်းလို့ပေါ့ကုသရေးနဲ့အောက်ဆီဂျင်ပြတ်လည်မှုတွေကြုံရအဲ့လိုဖြစ်နေတဲ့အနေအထားမှာဆရာကြီးထိန်းနိုင်ဖို့အတွက်ပေါ့နော်ပြည်သူတွေဘက်ကလုံနိုင်တာနဲ့ဆရာတို့တာဝန်ရှိသူတွေဘက်ကလုံနိုင်တာတွေကိုအဓိကဆွေးနွေးပါပါဆရာအဲ့တော့ပြည်သူတွေဘက်ကလုံနိုင်တာအဓိကကိုဆရာဘာစပြီးတော့ရှင်းပြချင်လဲ
အဓိကတော့တန်းနိုင်တယ်များမိမိအိမ်မှာနေပြီးတော့အသက်တွေကယ်ဆယ်ပေးကြပါ။ဒီမနေ့ကတော့ကျမရဲ့စနေကြီးကိုလည်းဝိုင်းပြီးတော့ဆက်ရက်အားပေါ့နော်။ပူပေါင်းပြီးတော့ဆော့ဆော့ပေးကြပါလို့အတန်းကြားလို့ပါတယ်
။ဟုတ်ကဲ့ဆရာကြီး။အဲ့တော့ဆေးရုံကိုမသွားနိုင်သေးတဲ့လူနာတွေအတွက်ရောပေါ့နော်။ဆရာဘလို့အကြံပေးခြင်းလဲ
။လူတယောက်ကပြီးခဲ့တဲ့14ရက်အတွင်းယောဂရှိတဲ့လူနဲ့ထိတွေ့ခဲ့တယ်နော်။ဒါမှမဟုတ်ကိုယ်နဲ့ထိတွေ့ခဲ့အနည်းငယ်ထိတွေ့ရတဲ့လူက positive ဖြစ်သွားတယ်လို့ကြားရတယ်ပေါ့နော်။ပြီးခဲ့ခါကျတော့ကိုယ်တိုင်မှလည်း symptom ပေါ်လာတယ်ပေါ့နော်။ဒီကတော့အထင်ရှားဆုံးကတော့အနံ့ပြောက်တာပေါ့နော်ဖြားမယ်အသက်ရှူတာခက်ခဲတယ်ဒီလိုမျိုးပေါ့ကိုယ့်ကိုစပြီးတန်တရားရှိရဆိုတော့ကိုယ့်ကိုကာကွယ်ဖို့လိုတယ်ပေါ့နော်ကိုယ့်ကိုကာကွယ်မှသူများအိမ်မှာရှိတဲ့မိသားစုတွေမပူးပါဘူးနော်အဲ့တော့ကိုယ့်မိသားစုတွေမှာအတည့်ရကြီးရတွေရောဂါခံရှိရတွေရှိတဲ့အခါကျတော့သူတို့မှမတော်တဆပိုးဝင်သွားရင်ကိုယ့်ကြောင့်တဲ့အနေတွေဖြစ်သွားနိုင်တယ်ဆိုတော့အရင်ဆုံးဒီရောဂါကိုရှိမှန်းမရှိမှန်းသိခင်မှာ self quarantine ဖြစ်တာပေါ့ကိုယ့်ကို quarantine လုပ်ဖို့လိုတယ်တန်တဲ့လူတွေနဲ့ဒါခက်ခွာခွာနေပြီးတော့ကိုယ့်ကိုတည်ကြနေဖို့လိုတယ်သင်တို့ထေကန်တော့ပြရမယ်ဆိုပြီးတော့သုံးချက်တဲ့အချိန်မှာနေပေါ့နော်အကူကြီးတောင်းတဲ့အချိန်မှာခုနယောဂခံရှိရတူတွေအတည့်ရွယ်ကြီးနေတဲ့လူတွေစားရင်ကာကွယ်ဆေးထိုးပြီးသားပေါ့နော်ထိုးပြီးသားလူငယ်လူရွယ်တွေပေါ့ဒီလိုမျိုးရရင်ပိုကောင်းတော့ပေါ့နော်ဒါမှမဟုတ်ရင်ကာကွယ်ဆေးထိုးပြီးသားမိသားစုတွေမှာမရှိသေးဘူးဆိုရင်လည်းဒီအတည့်ရွယ်ငယ်တဲ့လူပေါ့နော်ယောဂခံမရှိရတူနေသူတို့အကူကြီးတောင်းပြီးရခါကျသက်ဆိုင်ရာသင်တို့ထေကန်တက်စင်တာလိုနေရာမျိုးတွေပေါ့ဒါလည်းကျွန်တော်တို့ထုတ်ပြန်တဲ့အထက်မှာလည်းပါပါတယ်ကျွန်တော်တို့ဒီရန်ကုန်မှာပေါ့နော်တက်ဆိုင်ရာဒေသနာဂျမားရေးဌာနတို့မိမိအပိုင်ပေါ့နော်ဒီမျိုးနယ်ဂျမားရေးဌာနမူရုံအဲ့ဒီကို30နေရာပေါ့တဲ့နေရာတွေမှာလည်းအဲ့လိုပါပဲနော်မန်လေးမှာလည်းရှိပါတယ်အဲ့လိုနေရာတွေကိုတွားပြီးတဲ့ခါကျတော့ကိုယ့်ရဲ့အခြေအနေကိုပြောပြပြီး ဖြစ်စေတာလို့ပိုင်းမိုက်ပြပါဘူးနော်ဒါဟိတ်ဆောင်ရွက်လို့ရနေပါပြီဆောင်ရွက်လဲဆောင်ရွက်တင်ပါတယ်ဗောနော
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုအချိန်မှာတော့တချို့ကလည်းအခုလိုအနေထားတွေကိုမသိတဲ့အခါကျတော့ကိုယ့်ကိုစစ်တာရှိတယ်လို့တချို့ကလည်းဒီဖြားလာတဲ့လက္ခဏာပေါ်ကြည့်ပြီးတော့ဖြစ်မဲ့လို့ယူဆပြီးတော့ကိုယ့်ကိုချစ်ကူနေရတဲ့သူတွေလည်းရှိပါတယ်အဲ့တော့ဒီနေရာမှာပြင်းထန်တဲ့အဆင့်ကိုမရောက်ရအောင်ပေါ့ဆရာနော်သူတို့ကိုအဓိကပါချင်ပေးချင်
ပြင်းထန်တဲ့အဆင့်ကိုမရောက်အောင်ဆိုတော့သူတို့ခက်ခဲတဲ့ပြီးဘုံပေါ့နော်ဆရာနံပါတ်၁ကဒီလူတွေကပေါ့နော်ကျမိုက်ဝင်နေနေတယ်မဟုတ်တဲ့အခါကျတော့ကုထုံးတွေကိုလည်းမသိဘူးပေါ့နော်နောက်တစ်ခုကကိုယ့်ရဲ့ယောဂအနေထားအရလောက်ထိပြင်းထန်သွားနိုင်တယ်ဆိုတာလည်းကြူပြောလို့ရတဲ့ကိစ္စမဟုတ်ဘူးပေါ့နော်ဆရာခုနကဝင်နေ virus ကိုပမာဏမျိုးတစ်ခါကမိမိရဲ့ကိုယ်ခံစားအားယောဂအခန်းရှိမှုအချိန်တွေပြည့်ခါကျတော့အတက်ရွယ်ပေါ့နော်ဒါတွေအားလုံးကလည်းစကားပြောတဲ့ချက်တွေဖြစ်တယ်ပေါ့နော်ဆရာအဲ့ဒီခါကျတော့ကျူမှန်းလို့မရတဲ့အနေထားမှာအကောင်းဆုံးသိနိုင်တာကတော့ test monitoring ပေါ့နော်အဓိကတော့pass oximeter လေးဒုံးပြီးရခါကျတော့ oxygen level တိုင်းလို့ရတယ်နောက်တစ်ခုကအဖြားတိုင်းလို့ရတယ်ပေါ့နော်ဒါလည်းကျွန်တော်တို့ home quarantine ပေါ့နော်ကိုယ့်ဘက်ကိုယ်ကိုတည်တံ့ခွဲခြားနေထိုင်တဲ့လူတွေအတွက် guideline လေးတွေမှာလည်းထုတ်ပြန်ထားတာလည်းရှိရပေါ့နော်ဒီကတော့ကိုယ့်ဘက်ကိုတရက်ကို2ချိန်နောက်တော့ပေါ့နော်အနည်းဆုံးကိုယ့်ဘူးချိန်တိုင်းမှာ pass oximeter ရှိရင်3ချိန်နောက်တိုင်းပေါ့နော်အဲ့တော့ဒီဟာလေးကိုကြည့်ပြီးရခါကျတော့ခံမှန်းလို့ရပေါ့ဒါမှလည်းဘယ်အချိန်မှာဘယ်လောက်ထိပြင်းထန်ပြီးဘယ်လောက်ထိထိုးကျသွားမလဲဆိုတော့မတန်ပြောရခက်တဲ့ကိစ္စပါနော်အဲ့တော့ကျွန်တော်တို့ကစပြီးအောက်ဆီဂျင်လေဗယ်ကျလာတယ်92အောက်ကိုဆင်းလာပါနော်ဒီကကြမ်း90အောက်ပေါ့ဒီလိုမျိုးဖြစ်လာရင်ဒီအောက်ဆီဂျင်ကိုနှိမ့်တကြပေါ့ယူတဲ့နေရာကိုရောက်ဖို့လိုတယ်ပေါ့နော်ဒီကတော့ဒီ home oxygen therapy ကတော့ကျွန်တော်ကအားမပေးဘူးနော်ဘာကြောင့်လဲဆိုတော့ lower la fn နဲ့တည်း demand တွေဖြစ်လာနိုင်တယ်ရှူနီးရှူကိုမှန်ဖို့လည်းလိုတယ်ပေါ့နော်ဒီဟာတွေကတကယ်ကျန်းမာရေးဝင်တဲ့ under supervision ကြတော့မှာ special net စီပါတယ်ဒါမျိုးကြီးရှိတော့မှာဒါလေးတွန်းကျင်မှာပေါ့နော်ကျွန်တော်ကအားပေးပါတယ်ပုံမှန်နေသားကတော့ဒီဆေးရုံကိုကျွန်တော်တို့ရောက်ဖို့ပဲပေါ့နော်ပြင်ထန်တဲ့နေသားရောက်တယ်နောက်တစ်ခုကတော့ဒီလိုမျိုးဖြစ်လာပြီဆိုရင်ကျန်းမာရေးဌာနနဲ့လည်းကြိုတင်ပြီးတော့ချိန်ဆက်ထားဖို့လိုတယ်တည်င်းပေးထားဖို့လိုတယ်ဒီလိုမျိုးရှိလာရင်ကျွန်မတော့အိမ်မှာနေတယ်ပေါ့နော်ဒါပေမဲ့ဒီအရေးပေါ်ကြာလာတဲ့ချိန်မှာတော့ခုနကကိုချိန်ဆက်ထားတဲ့နေရာနဲ့ချိန်ဆက်ပြီးတဲ့အခါကျရင်အောက်ဆီဂျင်ကိုပေါ့နော်ဆေးကြဆေးရုံမှာသွားပြီးတော့ချူလို့ရမယ့်နေရာပေါ့နော်အရေးပေါ်ပေါ့အဲ့လိုမျိုးသွားဖို့အတွက်ကတော့ဒါအကျဉ်းပြုလို့ပါ။ဟု
တ်ကဲ့ဆရာ။အဲ့တော့ဒီဆက်သွယ်ဖို့နံပါတ်တွေကတော
့ဟုတ်ကဲ့ပါ။ကျွန်တော်တို့လည်းဟိုထပ်ထပ်ပြီးတော့လည်းထုတ်ပြန်ပေးနေတဲ့အတိုင်းရှိပါတယ်။နောက်တစ်ခုက call center ကလည်းဆက်သွယ်လို့ရပါတယ်။ရန်ကုန်တိုင်းဒေတာကြီးကျန်းမာရေးဦးစီးဌာနရောလည်းဆက်သွယ်လို့ရပါတယ်။နောက်ပြီးတော့ data alive ပေါ့နော်။ခုနသက်ဆိုင်ရာခေါ်နိုင်တဲ့ဖုန်းနံပါတ်တွေပေါ့နော်။မြို့နယ်ကျန်းမာရေးဦးစီးဌာနနံပါတ်တွေလည်းရှိပါတယ်။အဲ့တော့အဲ့ဒါလည်းထပ်ပြီးတော့လည်းကျွန်တော်တို့စီစစ်ပြီးတဲ့အခါကျရင်ထပ်လည်းထုတ်ပြန်ပေးပါအောင်လည်း update တွေလုပ်ပေးပါအောင်။
ဟုတ်ကဲ့။အဲ့တော့နောက်အရေးကြီးဆုံးဆိုရင်ဟောဆရာအခုချိန်နေပါလေ။တော်တော်လေးဖြစ်နေအိမ်ဒီမှာပဲလို့ပေါ့အခုနေအဆီချင်းပြက်ဒီဆုံးနေရပါတယ်ဆရာနောက်ဆုံးပါအကြံပြုချင်တယ်
အဓိကတော့ဆရာရေကျွန်တော်တို့ကကြောင်းမလို့ second wave မှာပေါ့နော် UK ဝင်ကြီးရုပ်ကိုထိုင်ရပေါ့နော်ခုနပြောတဲ့ stay home ပေါ့နော်သူကလည်းပြောခဲ့တယ်ဒီအခါကျရင် save lives protect nhs ဆိုတဲ့စကားလုံးတို့တုံးနေတယ်ပေါ့နော်အဲ့တော့နံပါတ်1ကတော့ stay home ဆိုတာကအမြဲထိရောက်တယ်နိဘောကွေးဆက်တွေကတ်တောက်သွားမယ်အိမ်ထဲကိုပိုးဝင်လာကြတဲ့အကြောင်းမရှိတဲ့အကြောင်းပေါ့အဲ့အဲ့လိုမျိုးထိုင်ပြီးတော့ဒီတက်တည်ပေါ့နော်ကယ်ဖို့လိုတယ် save lifeနော်လေကွနာဒီအပြင်းမထွက်လေတွေယောဂပိုးကူးဆက်မှုတွေတက်တော့လေတွေယောဂကာဝေးထိချုပ်တဲ့ဟာကြီးကောင်းလေတွေအသက်တွေဆုံးရောကြလေပေါ့နော်တတိယအရေးကြီးဆုံးကတော့ဒီ protect nhs ရဲ့အပိုင်းပေါ့နော်အဓိကတော့ကျွန်တော်တို့ကဒီမြန်မာ health system ပေါ့ကျွန်တော်တို့ရဲ့ဒီ health care delivery system မှာဖေးုံနေအရင်တော့ကလို့ပေါ့နော်အများကြီးကြည့်နေမယ်ကျွန်တော်တို့ကျမ၏ဝန်ထမ်းလေးအနေနဲ့အခုလက်ရှိလောက်ကင်နေတဲ့လူတွေနဲ့တော်တော်ကြီးပင်ပန်းပါတယ်ကြာဝန်ထမ်းအားလည်းမမြဘူးပေါ့နော် 50 to 60% မှာနေပဲကျွန်တော်ကလုပ်နေတာအားကြတော့တော်တော်လေးဟုတ်ပေါ့နော် system ပေါ်မှာဝင်ပြီပါတယ်ဘာဖြစ်လို့လဲဆိုတော့ဒီ virus ကလည်းကူးစက်မြန်ကျင်းနေပြင်းထန်တဲ့မျိုးဆိုတော့ပြုံတရားကိုဝင်လာရတယ်ပုံများတယ်ပေါ့နော်ဒီကကျွန်တော်တို့ရဲ့ပြည်သူ့စေရုံတွေမှာကရင်နေရာတွေရှိတယ်ပစ္စည်းပစ္စည်းတွေရှိတယ်လူမရှိဘူးပေါ့နော်အဲ့လိုခံမျိုးမှာတတတအားပေါ့နော်ဝိုင်းကူပေးမဲ့စေပညာရှင်တွေလိုပါတယ်ဒီအချိန်မှာပေါ့နော်ဒီကျမကြီးစောင့်ရှောက်မှုသူနဲ့ဆက်လို့ပြန်လာပြီးတော့ဒီလူတွေကိုကုသပေးဖို့ပေါ့နော်ဒီစေရုံမှာစောစောဒီစောစောရောက်လာဖို့စောစောကုသနိုင်ဖို့ကဒီကျမ၏ဝင်တဲ့အင်အားပေါ့နော်ဒူပါလေလုံးမှုဆိုဒီဟာကြီးကိုကျွန်တော်မနိုင်မနှင်းချူရပါဘူးနော်ချို့ဆိုစေုံတွေဆိုလက်ခံခြင်းနဲ့ဒါပေမဲ့လက်ခံနိုင်တဲ့ bed capacity ကမရှိတော့ဘူးပေါ့နော်ငါတို့ဆောက်ရှောက်နိုင်တဲ့အင်အားတဲ့ကြော်သွားတဲ့ခါကျတော့တို့မှလည်းချို့ဟာတွေညံ့လို့နေရတယ်ကျွန်တော်စိတ်မကောင်းစရာကြားရတယ်ပေါ့နော်ဒါကြီးလည်းမဖြစ်အောင်ငါဝန်ကြီးဌာနအနေနဲ့လည်းဒီအရေးပေါ်လူလာဆိုရင်စေုံတွေနဲ့ကုသပေးရမယ်ဆိုကျွန်တော်ထုတ်ပြန်ထားရင်ပေါ့နော
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ပါစင်ကျမကြီးကနာကိုကိုဝင်းမင်းကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့တိုင်းရင်သတင်းလောင်းအစည်းအဝေးကိုတင်ဆက်ပေးမှာပါဒီအစည်းအဝေးကိုတော့ထိုင်းခြေဆိုင်တိုင်းရင်သတင်းတော့တွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
အ တ်စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြိုဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ KNDO စစ်ဦးစီးချုပ်ပုံမှုချုပ်စောနယ်သားများနဲ့ဘိုစောဘာဝါတို့နှစ်ဦးကိုတာဝန်ကရက်ဆိုင်ကြောင်း KNU ကရင်မျိုးသားအစည်းအရုံးရဲ့အမိန့်ထုတ်ပြန်ချက်ကိုပုံမှုချုပ်စောနယ်သားများကလက်မခံကြောင်းသဘောထားပြန်လည်ထုတ်ပြန်ခဲ့ပါတယ်စကိုင်းတိုင်းဒေသကြီးတမူးမြို့နယ်ကစေကျော်သက်အရွယ်ချင်းလူငယ်၄ဦးကိုစစ်ကောင်စီတပ်ဖွဲ့ကပစ်တက်ခဲ့ရဆိုတာနဲ့ရှမ်းပြည်နယ်နဲ့ချင်းပြည်နယ်အတွင်းကိုဗစ် -19 ရောဂါကူးစက်နေတဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင
်။ကျွန်မကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNDO စစ်ဦးစီးချုပ်ဗိုလ်မှူးချုပ်စောနယ်ဒါမြနဲ့ဗိုလ်စောဘာဝါနှစ်ဦးကိုတာဝန်ရယီရဆိုင်ကြောင်း KNU ကရင်အမျိုးသားစည်းရုံးကာကွယ်ရေးဌာနကအမိန့်စာထုတ်ပြန်ထားတာနဲ့ပတ်သက်ပြီးလုံးဝလက်မခံနိုင်ကြောင်းဗိုလ်မှူးချုပ်စောနယ်ဒါမြကဇူလိုင်လ17ရက်နေ့ကသဘောထားပြန်လည်ထုတ်ပြန်လိုက်ပါတယ်။အဆိုပါအမိန့်စာကိုလက်ခံပါကအလုတ်ဆက်လုပ်လို့မရတော့တဲ့အပြင်ရန်သူအလုတ်ကိုလုတ်ပေးရရောက်သွားနိုင်တာကြောင့်ရန်သူနဲ့ NCA လုတ်နေတဲ့ KNU ရဲ့ခေါင်းဆောင်နောက်ကိုလည်းမလိုက်နိုင်တော့ကြောင်း KNDO စစ်ဦးစီးချုပ်ဗိုလ်မှူးချုပ်စောနေသားများကပြောပါတယ်ပြီးခဲ့တဲ့မေလကုန်လုံးကမြဝတီခရိုင်ဝော်လီမြို့ထဲကလန်တတာအလုတ်သမား25ဦးတပ်ဖြတ်ခံရတာနဲ့ပတ်သက်ပြီးအရေးယူပေးဖို့စစ်ကောင်စီက KNU ထံတိုင်ကြားစာပေးပို့ပြီးတဲ့နောက်ပိုင်း KNDO ထိပ်ပိုင်းခေါင်းဆောင်အုပ်ကိုအခုလိုတာဝန်ရယီရပ်ဆိုင်ခံရတာလည်းဖြစ်ပါတယ်အခုလှုပ်ဆောင်ချက်ဟာလူအခွင့်ရေးအရလိုက်နာလှုပ်ဆောင်တာဖြစ်ပြီးအဖွဲ့အစည်းရဲ့တတ်မှတ်ထားတဲ့စည်းကမ်းအတိုင်းသာလှုပ်ဆောင်တာဖြစ်တယ်လို့ KNU ဒုတိယဥက္ကဋ္ဌဘဒိုစောကွယ်ထူးဝင်းကပြောပါတယ်
စကိုင်းတိုင်းဒေသကြီးတမူးမြို့နယ်ထုံကနေအုပ်စုနောင်ကက်ရွာတက်ကဆယ်ကျော်တက်ရွယ်ချင်းလူငယ်၄ဦးကိုစစ်ကောင်စီတပ်ဖွဲ့ကပြစ်ကတ်ခဲ့ပြီးအလောင်းဖျောက်ထားတယ်လို့ဒေသခံတွေကပြောပါတယ်။နောင်ကက်ရွာတက်ကြီးရွာကလူငယ်၆ဦးဟာစူလိုင်လ၁၀ရက်နေ့ည၁၀နာရီလောက်မှာရွာကိုပြန်လာစဉ်ကျွန်းမင်တာနဲ့မင်းတာကြီးရွာသဏ္ဍာန်မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေကတနက်နေ့ပြစ်ကတ်မှုကြောင့်လူငယ်၂ဦးပွဲချင်းပြီးတိတ်ဆုံသွားပြီးတန်ရရတဲ့၃ယောက်ကိုဖမ်းဆီးခေါ်ဆောင်သွားပြီးတော့တယောက်ကထွက်ပြေးလွတ်မြောက်နိုင်ခဲ့တယ်လို့နောင်ကက်ရွာတက်ဒေသခံတူကပြောပါတယ်။အဖမ်းခံရတဲ့၃ယောက်ကိုမင်းသားချေစားတပ်စခန်းမှာဖမ်းဆီးတင်နေတာပြီးဇူလိုင်လ၁၂ရက်နေ့ကတယောက်တာပြန်လွှတ်ပေးခဲ့ပြီးဂျန်နူးမှတေဆုံသွားပြီးမြေမြုပ်စကြိုလိုက်ပြီးလို့မိတာစုထံစစ်ကောင်စီကအကြောင်းကြားခဲ့တယ်လို့နောင်ကက်ရွာတက်ဒေသခံကပြောပါတယ်။စစ်ကောင်စီဖြစ်ကမှုကြောင့်တေဆုံးသူ၄ယောက်ဟာဇူလိုင်လ၃ရက်နေ့ကနောင်ကက်ရွာတက်မှာရုံအလောင်းမပါပဲဇာပနအခမ်းအနားပြုလုပ်ခဲ့ကြပါတယ်
။ရခိုင်ပြည်နယ်အတွင်းမှာ COVID-19 ရောဂါကြောင့်ဇူလိုင်လ၃ရက်နေ့အထိတေဆုံးသူ18ဦးရှိပြီးကူးစက်ခံရသူပေါင်း1000နီးပါးရှိပြီဖြစ်ပါတယ်။တေဆုံးသူတွေကတော့ကြောက်ဖြူ၊တန်တွဲ၊မောင်တော၊စစ်တွေ၊တောင်ကုန်းနဲ့ဂွားမြို့တွေကဖြစ်ပြီးခရိုင်နဲ့မြို့နယ်အဆင့်အစိုးရအရာရှိတွေလည်းပါဝင်တယ်လို့ကျန်းမာရေးဌာနကထုတ်ပြန်တဲ့စည်းရင်းတွေအရသိရပါတယ်။အခုလိုတေဆုံးမှုနဲ့ကူးစက်မှုတွေများလာတဲ့အတွက်တန်တွဲဈေးကြီးကိုလည်းရက်အကန့်အသတ်မရှိပိတ်ထားတယ်လို့မန်အောင်မြို့ကိုပြင်ပကဝင်လာမဲ့သူတွေကိုလည်းဒီလ16ရက်နေ့ကစပြီးမိမိစိတ်ရိပ်နဲ့ကွာရန်တင်း14ရက်ဝင်ရမယ်လို့အသိပေးထားပါတယ်။ယောဂါကူးစက်မှုထိန်းချုပ်နိုင်ဖို့အတွက်ပရဟိတလူမှုအဖွဲ့အစည်းတွေကမတ်စ်ဖြန့်ဝေရေးကမ်ပိန်းတွေလုပ်နေတယ်လို့ပြည်내အာဏာပိုင်တွေကလည်းစာတင်ကြောင်းတွေအပါအဝင်တင်နန်းတွေကိုနှစ်ပတ်ပိတ်ထားဖို့ညွှန်ကြားထားပြီးမလိုက်နိုင်ရင်အရေးယူမယ်လို့ပြောဆိုထားပေမဲ့စစ်တွေမြို့မှာတော့စီကန်းလိုက်နာမှုအားနည်းနေတယ်လို့မြို့ခံတွေကပြောပါတယ်
ရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးမြို့မင်္ဂလာဦးရပ်ကွက်မှာအရသာကားတစ်စီးကိုစစ်ကောင်စီတပ်သားတွေကလိုက်လံဖြစ်ကမ်းမှုကြောင့်ကားပေါ်ပါလာတဲ့လူ၃ဦးပျောက်ဆုံးနေပါတယ်။ဇူလိုင်လ14ရက်နေ့မွန်းလွယ်ပိုင်းကရန်ကြီးအောင်လမ်းမှာအခုလိုပြစ်ကတ်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်။ကိုဗစ်ရောဂါကူးစက်မှုကြောင့်ရပ်ကွက်တွင်းနဲ့လမ်းပေါ်မှာသွာလာတဲ့သူတွေမရှိတာကြောင့်စစ်တပ်ကဘာကြောင့်အခုလိုအရသာကားတွေကိုလိုက်လံပြစ်ခတ်နေရသလဲဆိုတာအတိအကျတော့မသိရသေးပါဘူး။ရက်ွက်သားတို့ချို့ပြောပြချက်ရပြစ်ခတ်မှုဖြစ်ပြီးနောက်ပိုင်းစစ်ကောင်စီကလမ်းပိတ်ထားကြောင်းကားပေါ်ပါလူ၃ဦးလဲစစ်ကောင်စီကခေါ်ဆောင်သွားပြီးဖြစ်ကြောင်းဆိုပါတယ်အခုလိုရှမ်းပြည်နယ်ရဲ့မြို့တော်မြို့တွင်းထိပြစ်ခတ်မှုဖြစ်လာတဲ့ပေါ်ဒေသခံတွေကမြို့တွင်းတိုက်ပွဲသဏ္ဍာန်ဖြစ်လာမှာကိုစိုးရိမ်နေကြပါတယ်
မွန်ပြည်နယ်ရေးမြို့နယ်လမိုင်းမြို့အနီးအမြောက်တပ်ကဗိုလ်ကြီးတဦးဇူလိုင်လ9ရက်နေ့ညနေ6နာရီခွဲအချိန်လောက်မှာတနတ်နယ်ပစ်ခတ်ခံရပြီးတေဆုံးသွားတယ်လို့ဒေသခံတချို့ကပြောပါတယ်။မော့ကနင်ရွာတစ်ကျေးရွာနဲ့ဝဲဖဲကျေးရွာကြားရှိအမှတ်3တစ်ခွန်အမြောက်တပ်ကဗိုလ်ကြီးအဆင့်ရှိအရာရှိတဦးကလမိုင်းမြို့မှာတပ်တို့အရက်ဝတ်နဲ့ဆိုင်ကယ်မောင်းနှင်ပြန်လာစဉ်မော့ကနင်ရွာတစ်ရွာထိပ်နားအရောက်မှာတနတ်နယ်3ချက်ပစ်ခတ်ခံရတာဖြစ်တယ်လို့စစ်တပ်နဲ့နီးစပ်သူတဦးကပြောပါတယ်။ဘေးအဖွဲကနေပြစ်ခတ်တာကိုတော့မသိရသေးပါဘူး။အဆိုပါအမြောက်တပ်ကမော့ကနင်ရွာတင်းနဲ့နစ်ကရင်ကျေးရွာအကြားရွာချင်းဆက်မော်ရော်ကားလမ်းပေါ်ရှိဝဲဖဲရွာအနီးရဘာချန်တွေမှာအခြေစိုက်ထားပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ COVID-19 လိုင်းမှာမြန်မာနိုင်ငံတဝန်းကိုဗစ်ကူးစက်မှုမြင့်မားနေသလိုရှမ်းပြည်နယ်အတွင်းထိပါကူးစက်မှုတွေရှိလာနေပါတယ်။စစ်အာဏာသိမ်းမှုကြောင့်လူထုကိုကျန်းမာရေးဆောင်ရှောက်မှုကောင်းစွာမပေးနိုင်တဲ့အတွက်လမ်းမဆက်သွယ်ရေးခက်ခဲတဲ့ရှမ်းပြည်နယ်မှာကိုဗစ်ကူးစက်သူကိုဗစ်သံသယလူနာတွေနေ့စဉ်သေဆုံးနေကြရပါတယ်။အသေးစိတ်ကိုတော့နမ်ဖော်ကနေစူးစီးတင်ဆက်ပေးပါမယ်ရှင်။
ဇွန်လ3ကစပြီးအခုဇူလိုင်လအထိရှမ်းပြည်တွင်ကိုဗစ်ကူးစက်ခံရသူစုစုပေါင်းအတိအကျမသိနိုင်ပေမဲ့ကိုဗစ်ရောဂါကာကွယ်ရေးလှုပ်ရှားမှုအဖွဲ့ကိုဗစ် Operation Team နဲ့စေတနာရှင်လူမှုကူညီရေးအဖွဲ့ရဲ့ဇယင်းအရာရှမ်းပြည်တဝန်းကိုဗစ်ကူးစက်ခံရသူ 4,000 နီးပါးရှိနေပြီးကိုဗစ်ကူးစက်သူနဲ့တန်တရာလူနာထဲကသေဆုံးသူ80ကျော်ရှိပြီလို့သိရပါတယ်။ရှမ်းပြည်မှာကိုဗစ်ကူးစက်သေဆုံးမှုအများဆုံးကရှမ်းပြည်မြောက်ပိုင်းလာရှိုးတီဘောမူဆယ်နမ်ခမ်မြို့တွေကဖြစ်ကြပြီး Stay at Homeလောက်ကြဖို့စစ်ကောင်စီက၎င်းပိုင်မြဝရီရုံမြင့်တန်ကြားကနေကြေညာခဲ့ပါတယ်။အခုလိုအချိန်နေမှာအောက်ဆီဂျင်ဘူးမလုံလောက်မှုကျန်းမာရေးဝန်ထမ်းမလုံလောက်မှုတို့ကြောင့်ကိုဗစ်ကူးစက်လူနာတွေဟာနေ့တိုင်းနေ့ပါဆိုသလိုတိတ်ဆုံးမှုတွေဖြစ်နေတယ်လို့တီဘောမြို့လူမှုကူညီရေးအဖွဲ့ကဆရာဦးထိန်လင်းကအခုလိုပြောပါတယ်။
အောက်ရရဖို့ကတော့ကျွန်တော်တို့ကတော့ကိုတက်နိုင်တဲ့ဘိုင်းကတော့ဝိုင်းမှရှာကြရတယ်ပေါ့နော်မန်းလေးဒီဝဲစင်းပေါ့နော်ခိုင်းပုံမှန်9000အခု1000ဝဲဆိုလဲသေးဝယ်ကြရတယ်ပေါ့နော
်လက်ရှိဒီဘောမှာကိုပြကူးဆက်ခံရသူ900ကျော်ရှိနေပြီးတေဆုံးသူတွေလည်း10ကျော်ရှိနေပြီဖြစ်ပါတယ်။လာရှိုးမြို့မှာတော့ကိုဗစ်ကူးစက်ခံရသူ915ဦးအထိရှိလာနေပြီးတေဆုံးသူ39ဦးရှိပြီဖြစ်ကြောင်းလာရှိုးကိုဗစ် operation အသင်းကပြောပါတယ်။ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့မှာတော့ကိုဗစ်ကူးစက်ခံရသူ900ကျော်ရှိနေပြီး3ပတ်အတွင်းမိသားစု3ယောက်တေဆုံးတဲ့အထိဖြစ်လာနေပြီးတလအတွင်းတေဆုံးသူ5ဦးရှိပြီဖြစ်ကြောင်းသိရပါတယ်။ကိုဗစ်ကူးစက်ခံရမှုများပြားလာတာနဲ့ပတ်သက်လို့မူဆယ်လူမှုကူညီရေးလှုပ်ရှားနေတဲ့လူငယ်ဆိုင်လက်ကအခုလိုပြောပါတယ်
အာဘာကြောင့်တည်ရလဲဆိုတော့သူတို့ရဲ့ယောဂအခန်းနဲ့ရှိရဲအာတချို့တွေအတွေ့ချို့စီချို့ရှိတယ်အဲအကြောင်းမလို့လဲတည်တာမြားပါတယ်ပြီးတော့လဲဒီကဆေးရုံရဲ့တာဝန်ခံတွေဆရာဆရာမတွေလဲရှိလားမရှိလားတော့ကျွန်တော်တို့ကောင်းကောင်းလဲမသိရဘူးခင်ဗျလိုအပ်တာပေါ့ဆရာဆရာမတွေဆရာဆရာဝန်တွေ
တရုတ်နယ်စပ်နမ်ခမ်းမှာတော့ကိုဗစ်ကူးစက်သူ300ကျော်ရှိနေပြီးသေဆုံးသူ15ဦးထက်မနည်းရှိပြီဖြစ်ပါတယ်
။ဆက်ပြီးတော့ချင်းပြည်နယ်တောင်ပိုင်းပလောဝမြို့ကဘော်ရာကျောင်းဆောင်တဆောင်ကကျောင်းသူကျောင်းသားတွေစီကနေမကြသေးခင်ရက်ပိုင်းကပဲကိုဗစ် -19 ပိုးတွေ့ရှိခဲ့ပါတယ်။ချင်းပြည်နယ်မှာကိုဗစ်ကူးစက်မှုနောက်ဆုံးအခြေအနေကဘယ်လိုမျိုးရှိနေပါသလဲ။ကုသကာကွယ်ထိန်းချုပ်ရေးအပိုင်းမှာကဘယ်လိုမျိုးရင်ဆိုင်ဖြည့်ရှင်းနေကြရပါသလဲဆိုတာကိုတော့ကိုရောဘတ်ကစူးစီးထားပြီးတန်ကွေငါနေတင်ဆက်ပေးထားပါတယ်
။ချင်းပြည်နယ်တောင်ပိုင်းပလောဝမြို့ပေါ်ကနူဘယ်ဘော်ဒါကျောင်းဆောင်မှာဇူလိုင်လ12ရက်နေ့ကကိုဗစ်ရောဂါပိုးရှိမရှိစစ်ဆေးရမှာကျောင်းသားကျောင်းလူ19ယောက်တန်ကိုဗစ်ပိုးတွေ့ရှိခဲ့တယ်လို့ဘော်ဒါဆောင်ပိုင်းရှင်ဆရာကျော်ထိုက်ကပြောပါတယ
်။အတန်ကကကျောင်းလာအဲ့တဲ့ရောဟောပြီးအတန်ရဲ့စစ်တွေရဲ့တောက်တော်ရဲ့ဖြတ်ပြီးတော့ဒီချောင်းကနေလာတာပေါ့။ကျွန်တော်လည်းဖွင့်တာမကြသေးဘူးလေဒီဇူလိုင်လတရက်နှစ်ရက်လောက်မှပဲစဖွင့်တာအဲ့ဒါလက်ခံစားပဲရှိတယ်သူကလည်းအဲ့ဒီနေ့မှာရောက်တော့လေအဲ့ဒီရောက်တာနဲ့တ냐လောက်တော့အဲ့ဒီလေသူတ냐အိပ်ပြီးတော့နေမကောင်းဘူးဆိုမှသူအမျိုးအိမ်ပြန်သွားတယ်ပေါ့အဲ့ဒါနဲ့ကျွန်တော်လည်းတတိမထားမျိုးအနောက်ပိုင်းကျတော့တယောက်ဖြားတယောက်ဖြားတော့အဲ့နောက်ပိုင်းကျတော့ဒီမနှက်မှပဲဟိုဆရာမတင်ဆိုင်လို့မိသားစုတစုလုံးကဟိုဖြစ်နေတယ် positive တွေ့နေတယ်ပြေအောင်မှဝင်နေရတယ်ဆိုမှပဲကျွန်တော်တို့လည်းသိမချတော့အဲ့ဒီကလေးရတဲ့တ냐အဲ့ဒါကိုနောက်ပြီးတော့ကျွန်တော်ဆောင်းပါလေးကောင်းကိုက်ဟိုကရှားတဲ့အဲ့လိုမျိုးရှိတော့ဆရာမတွေကသိသေးတာပေါ့အဲ့လိုမျိုးဖြစ်တဲ့ခါကျတော့ပို့ချက်ပြီးတော့တွေးတာတော့
နိုဘယ်ဘော်ဒါဆောင်ဟာပြီးခဲ့တဲ့ဇူလိုင်လ12ရက်နေ့ကပြန်လည်ဖွင့်လှစ်ခဲ့တာဖြစ်ပြီးဇေဒန်ကျောင်းလူကျောင်းသားအယောက်30လောက်ရှိပြီးတော့သူတို့ထဲက19ယောက်ထံမှာကိုဗစ်ရောဂါပိုးတွေ့ရှိခဲ့တာဖြစ်ပါတယ် အခုလက်ရှိဘလဝမြို့မှာနိုဘယ်ဘော်ရာကျောင်းဆောင်ကကျောင်းသားကျောင်းသူစကူးနဲ့ကျမရေးဝန်ထမ်းသူနာပြုဆီယမမိသားစု6ဦးစုစုပေါင်း25ဦးကိုကိုဗစ်ရောဂါပိုးကူးစက်ခံရတယ်လို့သိရပါတယ်။ချင်းမြင့်နယ်မှာပြီးခဲ့တဲ့မေလကိုမိုင်းကစပြီးတော့ COVID-19 တတိယလှိုင်းရောဂါကူးစက်မှုပြန်လည်မြင့်တက်လာပြီးအထူးသဖြင့်ချင်းမြင့်နယ်မြောက်ပိုင်းဒေသတွေဖြစ်တဲ့ဖလန်းသီးတိမ်တွန်းဆန်ကြီးခမ်းမြို့နယ်တွေကကူးစက်မှုနှုန်းနဲ့သေဆုံးမှုနှုန်းမြင့်တက်နေတယ်လို့အောက်ဆီဂျင်ခက်ခဲနဲ့ရင်ဆိုင်နေရတယ်လို့တိတိမြုပ်ကကိုဗစ် -19 ရောဂါရေးပေါ်ထိန်းချုပ်ရေးဖွဲ့ကဥဆောင်သူတူကပြောပါတယ
်ဒီကတော့အောက်ဆီဂျင်ပေါ့အောက်ဆီဂျင်လိုအပ်တဲ့ပြဿနာပေါ့နော
်ဖလားမြို့နယ်မှာဇွန်လ2ရက်နေ့ကနေဇွန်လ13ရက်နေ့ထိကိုဗစ်ကြောင့်သေဆုံးသူ29ဦးရှိပြီးသေဆုံးသူအများစုဟာအသက်ကြီးပိုင်းရောဂါကရှိသူများဖြစ်တယ်လို့ဖလားမြို့ကကိုဗစ်ကာကွယ်ရေးဖွဲ့ထံကသိရပါတယ်အလားတူတိတိမ်မြို့မှာကိုဗစ်ရောဂါကြောင့်သေဆုံးသူ20ဦးနဲ့တွန်းဆန်တဲ့ကြီးခမ်းမြို့မှာလည်းကိုဗစ်ကြောင့်သေဆုံးသူ26ဦးရှိသွားပါပြီ။ထန်တလန်နဲ့ဟာခါကသေဆုံးမှုအပါအဝင်စုစုပေါင်းချင်းမြင့်နယ်မှာကိုဗစ်ရောဂါကြောင့်အယောက်80သေဆုံးမှုရှိသွားပြီလို့သိရပါတယ်ခင်ဗျာ။
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
ကရင်မျိုးသားလူမျိုးရေးတပ်မတော် KNDO စစ်ဦးစီးချုပ်ဗိုလ်မှူးချုပ်စောနေဒားမြနဲ့ဗိုလ်စောဘာဝါနှူးကိုတာဝန်ရရရဆိုင်လိုက်ကြောင်း KNU ကရင်မျိုးသားစီယုံရဲ့အမိန့်စာထုတ်ပြန်ချက်လုံးဝလက်မခံနိုင်ကြောင်းဗိုလ်မှူးချုပ်စောနေဒားမြကသဘောထားပြန်လည်ထုတ်ပြန်လိုက်ပါတယ်။စကိုင်းတိုင်းဒေတာကြီးတမူးမျိုးနဲ့နောင်ကက်ရွာတစ်ကစေကျော်တက်အရွယ်ချင်းလူငယ်လေးဦးကိုစစ်ကောင်စီတပ်ဖွဲ့ကပစ်ခတ်ပြီးအလောင်းဖြောက်ထားတယ်လို့ဒေတာခန်တွေကပြောပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။နေခုနတော်ရရှိနေခုနားဆင်ခဲ့ရတာကတော့တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်။ VOE ကနေခြားသောရင်းနေညာပိုင်းနောက်ဆုံးရသတင်းတွေကိုည10:00နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့သတင်းအချင်းချုပ်ကိုတလက်အချင်းညာပေးမှာဖြစ်ပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာအခုရက်ပိုင်းအတွင်းကိုဗစ် -19 ရောဂါပိုးကူးစက်သူလူနာအရေအတွက်သိသိသာသာတိုးလာနေတာမှာလွန်ခဲ့တဲ့24နာရီအတွင်းတက်ခွဲနမူနာစုစုပေါင်း 11,044 ခုကိုစစ်ဆေးခဲ့တာမှာပိုးကူးစက်နေသူလူနာသစ် 4,188 ဦးတွေ့ရှိခဲ့တယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒါဟာတက်ခွဲနမူနာစုစုပေါင်းရဲ့38ရာခိုင်နှုန်းနီးပါးမှာရောဂါပိုးကူးစက်နေသူတွေ့ရှိခဲ့တာဖြစ်ပြီးတော့ဒါဟာကနေ့အချိန်ထိအများဆုံးဖြစ်ပါတယ်။ဒါပြင်လွန်ခဲ့တဲ့24နာရီအတွင်းမှာပဲသေဆုံးသူ165ဦးရှိတဲ့အတွက်လည်းကျန်းမာရေးဌာနကကြောက်ခံရရှိတဲ့သတင်းအရဒါဟာတနေ့အတွင်းမှာသေဆုံးသူအများဆုံးဖြစ်ပါတယ်။ဒါဟာတက်ခွဲစမ်းသပ်မှုစုစုပေါင်းရဲ့ 29.68 ရာခိုင်နှုန်းမှာရောဂါပိုးကူးစက်နေသူတွေကိုစမ်းသပ်တွေ့ရှိခဲ့တာလို့လည်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနပြောခွင့်ရဒေါက်တာခင်ခင်ကြီးကသူ့ရဲ့ Facebook လူမှုကွန်ရက်မှာရေးသားထားပါတယ်။ဒါပြင် COVID-19 နဲ့သေဆုံးသူလူနာ52ဦးထပ်တိုးခဲ့တဲ့အတွက်လည်းကနေ့အချိန်ထိသေဆုံးပြီးသူစုစုပေါင်း 3,621 ဦးရှိခဲ့ပြီဖြစ်ပါတယ်။ရန်ကုန်တိုင်းတွင်းကမြို့နယ်10မြို့နယ်ပါဝင်ချင်းပြည်နယ်ရှမ်းပြည်နယ်မွန်ပြည်နယ်စကိုင်းမကွေးပဲခူးမန္တလေးအေရဝတီတိုင်းတို့ကမြို့နယ်ပေါင်း55မြို့နယ်မှာတော့ကျန်းမာရေးဌာနက Stay at Home မလိုအပ်ပဲအပြင်မထွက်ကြဖို့အမိန့်ကိုထုတ်ပြန်ထားပါတယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာ၅လခွဲတင်းတင်းပြည့်ခဲ့ပြီမဲ့ဒီကနေ့အထိအာဏာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲတွေမြို့နယ်တချို့မှာဆက်ရှိနေသေးဖြစ်သလိုစစ်တပ်အတွက်သတင်းပေးသူအဖြစ်တန်တရာရှိခံရသူတွေလည်းနေ့စဉ်ရက်ဆက်တပ်ဖြတ်ခံရပါတယ်မန္တလေးမြို့မှာဒီကနေ့ဇူလိုင်လ15ရက်နေ့လယ်ပိုင်းကအများတောင်သပိတ်စစ်ကြောင်းဟာမီတာကမဆောင်ဘူးစီးပင်းခွန်မဆောင်ဘူးအကောက်ခွန်မပေးဘူးကြည်ပိုးတွေမပေးဘူးဆိုပြီးကြွေးကြော်ဆန္ဒပြခဲ့ကြသလိုတန်ခါသမကတပိတ်စစ်ကြောင်းဟာလည်း159ရက်မြောက်နေ့အဖြစ်နဲ့ဒီနေ့မွန်လွယ်ပိုင်းကချီတက်ဆန္ဒပြခဲ့ကြပါတယ်မုံရွာမြို့မှာတော့အရင်ရက်တွေကရန်ကုန်နဲ့တခြားမြို့တွေမှာပြုလုပ်ခဲ့ကြသလိုပဲအမျိုးသမီးတွေဦးဆောင်တဲ့27ရာစုရဲ့ပန်းထွာပြင်မတပိတ်စစ်ကြောင်းလက်မတွေပေါ်ပေါ်ထွက်ပြီးတော့ချီတက်ဆန္ဒပြခဲ့ကြသလိုတနင်္လာရီတိုင်းတရချောင်းမြို့နယ်အတွင်းမှာရှိတဲ့ကြေးရွာတွေမှာလည်းအမျိုးသမီးတွေစုပေါင်းပြီးတော့ဒီကနေ့ဒီမှာအာဏာရှင်ဆန့်ကျင်ရေးချီတက်ဆန္ဒပြခဲ့ကြပါတယ်။ဒီပြည်သူတွေကဒီအာဏာရှင်ဆန့်ကျင်ရေးပုံစံမျိုးချီတက်ဆန္ဒပြနေတဲ့အချိန်ထဲမှာပဲစစ်တပ်ကိုထောက်ခံသူတွေနဲ့သတင်းပေးသူဖြစ်ဆွဆွဲခံရသူတွေဟာလည်းနေ့စဉ်ဆိုလိုပြစ်ခတ်တပ်ဖြတ်ခံနေရပြီးတော့မနေ့ကတော့ဒီစကိုင်းတိုင်းမြောင်မြို့နယ်မှာတပ်ဆန်ညပါတီကိုစားပြုပြည်သူ့လွတ်တော်ကိုယ်စားလှယ်တအူးလဲတနက်နဲ့ပြစ်ဒဏ်ခံခဲ့ရပါတယ်။ တရင်ချင်းချုပ်ကတော့ဒီလောက်ပါပဲဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်မြတ်သူနဲ့မဆုမွန်တို့ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Charles Smoke ဖြစ်ပါတယ် VOA American တန်ရဲ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ 10:00 နာရီထိလိုင်းတို့ပြီးတော့31 32နဲ့51တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောတာရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေဗျာကျွန်တော်ရန်နိုင်ပါ This program